to the Voice of America in Burmese.
မင်္ဂလာညချမ်းပါဒေါက်တာရှင်ပြရှင် VOA American အတန်ရဲ့2018ခုနှစ်မေလ18ရက်တောက်ကြနေ့ညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီ။ကျမများသတင်းအောင်ပါဒီညအစီအစဉ်တွေကိုတာဝန်တင်ဆက်ပေးပါမယ်
။မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညပဲသတင်းတွေကိုနန်းလောင်နဲ့အတူချင်းညပေးသွားမှာပါ။ American Border Patrol Agency CIA ရဲ့ဒီပထမဆုံးအမျိုးသမီးအကြီးအကဲဖြစ်ဂျီနာဟက်စပယ်ကိုအမေရိကန်အထက်လွှတ်တော်ကနေပြီးတော့အတည်ပြုပေးလိုက်ပါပြီ။ကွန်ဂိုဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံကအီဘိုလာဗိုင်းရပ်စ်ရောဂါပိုးကူးဆက်ပြန့်ပွားမှုအဆင့်ကိုနိုင်ငံတွင်းအမြင့်ဆုံးအဆင့်ကနေအလွန်အမြင့်ဆုံးအဆင့်ကိုသတ်မှတ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုတင်ပြပေးတော့ဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်သတင်းတွေအပြီးမှကြားမှာကတော့မြန်မာနိုင်ငံကို9ရက်ကြာခရီးရောက်ရှိနေတဲ့ USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency အကြီးအကဲ Mark Green ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပြီးအပြုသဘောဆွေးနွေးခဲ့တယ်လို့ဆိုပါတယ
် I'm also here because this is a very important country to USAID and we have a very broad portfolio of work here have for quite
some အပြေဆုံးကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီသတင်းနဲ့အတူမြန်မာနိုင်ငံကလူအခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့ American Outlook တော်နိုင်ငံခြားရေးရာကော်မတီကဥပဒေချမ်းတစ်ခုကိုအတည်ပြုလိုက်တဲ့အပေါ်မြန်မာအစိုးရရဲ့သဘောထားတုံ့ပြန်ချက်လက်ရှိကချင်းပြည်နယ်ကပဋိပက္ခတွေအပေါ်ကုလသမဂ္ဂနဲ့ American အပါအဝင်နိုင်ငံတကာကစိုးရိမ်နေရတဲ့အကြောင်းစတဲ့သတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးရေးရာသိပ္ပံနဲ့နည်းပညာကဏ္ဍနဲ့တုဒ္ဒဆုံနဲ့ American တခွင်စတာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကပြောပြပေးကြပါအောင်ရှင်။
Gina Haspel, American Border Patrol Agency CIA ရဲ့ပထမဆုံးအမျိုးသမီးအကြီးအကဲဖြစ်လာပါလိမ့်မယ်။ကြာသပတေးနေ့က American ထက်လွှတ်တော်စစ်ဆေးဌာနဘွဲမှာ CIA ရဲ့အရင်ကလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့လွတ်တော်အမတ်တွေကအပြင်းထန်မေးခွန်းထုတ်ဆွေးနွေးခဲ့ကြပြီးတဲ့နောက်သူ့ကို CIA ညွှန်ကြားမှုတွေအဖြစ်ထောက်ခံမဲ54မဲကန့်ကွက်မဲ45မဲနဲ့အတည်ပြုပေးလိုက်တာပါ။ Haspel ကိုထောက်ခံသူတွေထဲမှာ Democrat ထက်လွှတ်တော်အမတ်6ဦးပါဝင်ပြီးကန့်ကွက်သူတွေထဲမှာတော့ Republican အမတ်2ဦးပါဝင်ပါတယ်။ပြီးခဲ့တဲ့လကနိုင်ငံခြားရေးဝန်ကြီးအဖြစ်အတည်ပြုခံလိုက်တဲ့ Mike Pompeo နေရာမှာ Haspel ကိုအစားထိုးခံထားဖို့အတည်ပြုလိုက်တာပါ။ Gina Haspel ကိုခံထားရေးကြားနာပွဲအတွင်းအဓိကအခြေတင်ဖြစ်ခဲ့တဲ့ကိစ္စကတော့2001ခုနှစ်စက်တင်ဘာ17ရက်နေ့ကအမေရိကန်ပြည်အောင်စုကိုအကြမ်းဖက်ဝါရဆွဲတိုက်ခတ်ခံရပြီးတဲ့နောက်ပိုင်းဒီတိုက်ခတ်မှုနဲ့ဆက်ဆက်ပြီးဖမ်းဆီးသူတွေကို CIA ကအပြင်းထန်နှိပ်စက်ညှဉ်းပန်းပြီးစစ်ဆေးတာတွေပေါ်သူကိုယ်တိုင်ကြီးကြပ်ခဲ့တဲ့ကိစ္စဖြစ်ပါတယ်။အဲလိုနှိပ်စက်ညှဉ်းပန်းပြီးစစ်ဆေးတာတွေဟာလူဆန်နှုန်းကိုချင်းတိတ်ခါပိုင်းအရာမှားယွင်းသလားဆိုတာကိုဖြေဆိုဖို့အဲဒီစစ်ဆေးကြနာပွဲအတွင်း Haspel ကအချင်းချင်းညှင်းဆူခဲ့ပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံကသူရဲ့နျူကလ িয়ার အစီအစဉ်ကိုလက်လျှော့ဖို့သဘောတူခဲ့မယ်ဆိုရင်ခင်မီတာစုဆက်ပြီးအာဏာကိုင်ဆွဲထားနိုင်မှာဖြစ်ပြီးမြောက်ကိုရီးယားနိုင်ငံလည်းအတော်ချမ်းသာကြောက်ရလာမယ်လို့သမ္မတဒေါ်နယ်ထရမ့်ကဟောကိန်းထုတ်လိုက်ပါတယ်။ခေါင်းဆောင်ကင်ဂျွန်အွန်နာဒီအဖေယူကိုသဘောမတူဘူးဆိုရင်တော့ချွတ်ချုံချနိုင်တဲ့မြောက်ကိုရီးယားနိုင်ငံပြတ်တုံးသွားလိမ့်မယ်လို့လည်းသမ္မတထရမ့်ကသတိပေးပါတယ်။ထရမ့်နဲ့ကင်တို့စင်ကာပူမှာဂျွန်လ12ရက်နေ့တွေ့ဆုံမှုစီစဉ်ထားတာနဲ့ပတ်သက်ပြီးမြောက်ကိုရီးယားဖက်ကဒီသတင်းမှအချိန်မှပဲလေးသံပြောင်းလာတာဟာမကြသိခင်ကကင်နဲ့တရုတ်သမ္မတရှီကျင်းပင်တို့ကြားဒုတိယအကြိမ်တွေ့ဆုံတော့ရဲ့အရလာဖြစ်နိုင်ကြောင်းသမ္မတထရမ့်ကကြာတာပြင်းနေမှာပဲမှတ်ချက်ပေးခံမှန်းခဲ့တာပါကင်ဂျွန်အွန်အပေါ်သမ္မတရှီကဩဇာလွှမ်းမိုးထားတာဖြစ်နိုင်တယ်လို့နေတော်မဟာမိတ်အဖွဲ့အတွင်းရင်းမှုချုပ်ယန်စတိုလင်ဘတ်နဲ့အိုဘယ်ယုံခန့်အတွင်းသတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကသတင်းထောက်တွေကိုပြောဆိုခဲ့တာပါတတိဆွေးနွေးပွဲတာဖြစ်သွားမယ်ဆိုရင်နောက်တစ်ခုကိုဆက်လုပ်မယ်လို့ထရမ့်ကပြောပါတယ်မြောက်ကိုရီးယားအစိုးရကဒီထိတိဆွေးနွေးပွဲအတွက်တန်လျာဖြစ်စရာကြီးညာချက်တွေထုတ်နေပြီမလဲအမေရိကန်နဲ့မြောက်ကိုရီးယားအရာရှိတွေကြားဆက်လက်ဆွေးနွေးမှုတွေအရာစီစဉ်ထားတာတွေပြည့်မဲ့ပုံတော့မတွေ့ရဘူးလို့လည်းသမ္မတထရမ့်ကပြောပါတယ်
ကွန်ဂိုဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံကအီဘိုလာဗိုင်းရပ်စ်ရောဂါပိုးကူးစက်ပြန့်ပွားမှုအဆင့်ကိုနိုင်ငံတွင်းအမြင့်ဆုံးအဆင့်ကနေအလွန်အမြင့်ဆုံးအဆင့်ကိုပြောင်းလဲသတ်မှတ်လိုက်ကြောင်းဒီကနေ့ထုတ်ပြန်တဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒေတာရင်းမှာတော့ရောဂါကူးစက်မှုအဆင့်ကိုအလယ်အလတ်အဆင့်ကနေအမြင့်ဆုံးအဆင့်ဖြစ်ပြောင်းလဲခဲ့ပြီးနိုင်ငံတကာမှာတော့အနည်းဆုံးအဆင့်ဖြစ်သတ်မှတ်ထားတာပါ။အနောက်မြောက်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့လူသတန်းလောင်နေထိုင်တဲ့ဗန္ဒဂါမြို့မှာယောဂကူးစက်နေမှုကိုအတည်ပြုခဲ့ပြီးတဲ့နောက် WHO ကအခုလိုပြောင်းလဲအဆင့်သတ်မှတ်လိုက်တာပါဗန္ဒဂါဟာအခုလောက်အစောပိုင်းကဒီယောဂကူးစက်ပြန့်ပွားခဲ့တဲ့ဘိုက်ကိုရိုဒေတာကနေကီလိုမီတာ150လောက်အကွာမှာတည်ရှိတာပါ WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကဒီအခုလိုအခြေအနေနဲ့ပတ်သက်ပြီးတော့စိုးရိမ်ကြောင်ပြောပါတယ်အခုခါမှာတော့အခြေအနေကိုစောင့်ကြည့်ဖို့ကျွမ်းကျင်သူပညာရှင်30လောက်ကို အဲ့ဒီကိုဆေးလွှတ်ထားပြီးတော့ဒီ Ebola virus ကူးစက်ပြန့်ပွားမှုကိုတားဆီးဖို့ယောဂကာကွယ်ဆေး4000လောက်လဲဗုဒ္ဓဟူးနေ့ကမြို့တော်ကင်ရှာစာကိုရောက်လာပါတယ်လွန်ခဲ့တဲ့သတင်းပတ်တွင်ယောဂကူးစက်ခံရသူပေါင်း44ဦးထိရှိခဲ့ပြီးအဲ့ဒီထက်က23ဦးထက်မနည်းသေဆုံးသွားပါတယ်1994ခုနှစ်ကအီဘိုလာယောဂပိုးကိုစတင်ရှာဖွေတွေ့ခဲ့ပြီးတဲ့နောက် 2014 ခုနှစ်မှာဒီယောဂပိုးဟာအကြီးအကျယ်ပြန့်ပွားခဲ့တာကြောင့်နောက်အာဖရိကနိုင်ငံတွေဖြစ်တဲ့ဂီနီလိုက်ဘီးရီးယားဆီယရာလီယွန်းနိုင်ငံတွေမှာလူပေါင်း10,000ကျော်သေဆုံးခဲ့ပါတယ်ခင်ဗျာ
ပါလက်စတိုင်းတို့ရဲ့လူအခွင့်အရေးကိုအစ္စရေးတို့ဘက်ကစနစ်တကျပိတ်ပင်တားဆီးတဲ့အတွက်ဆိုပြီးအစ္စရေးကိုကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးကဖြစ်တင်ပြောဆိုလိုက်ပါတယ်။ဒီသတင်းမှာအစောပိုင်းကာဇာဒေသမှာဖြစ်ပွားခဲ့တဲ့ပါလက်စတိုင်းတို့ရဲ့ဆန္ဒပြပွဲအတွင်းတည်ဆုံးတရားရသူနေရာအောင်အစ္စရေးဘက်ကအားထုတ်လုပ်ကန်ခဲ့တဲ့အထောက်အထားအနေချင်းပဲတွေ့ရတယ်လို့လူအခွင့်အရေးကော်မရှင်နာမင်းကြီးဇာယက်ဒရတ်အယ်ဟူစိန်ကပြောပါတယ်။ဒီကိစ္စကိုစုံစမ်းစစ်ဆေးဖို့တောင်းဆိုမှုတွေကိုလည်းသူကထောက်ခံသွားပါတယ်။ကာဇာဒေသကဆန္ဒပြသူတွေကိုအစ္စရေးတပ်ဘက်ကအကြမ်းဖက်နိုင်နေမှုတွေဖြစ်ပွားခဲ့ပြီးနောက်ကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့အထူးစီဝေးတရားကိုဒီကနေ့တောက်ကြနေမှာခေါ်ယူခြင်းပါတဲ့အချိန်ကော်မရှင်နာမင်းကြီးအယ်ဟူစိန်ကအဲဒီလိုပြောဆိုသွားတာပါအစ္စရေးပါလက်စတိုင်းနယ်စပ်မှာဆန္ဒပြတဲ့လူအုပ်ထဲကိုအစ္စရေးတပ်ကတနင်္လာနေ့မှာတနက်နဲ့ပြစ်ခတ်ခဲ့တဲ့အတွက်ပါလက်စတိုင်း60နေပါတိတ်ဆုံးပြီးတော့လူပေါင်း3000နေပါတန်ရာရသွားတာပါကုလသမဂ္ဂလူအခွင့်အရေးဆိုင်ရာအစ္စရေးသံအမတ်ကတော့ကာဇာအကြမ်းဖက်မှုကိုကော်မရှင်တစ်ခုအနေနဲ့စုံစမ်းပေမဲ့လည်းပြည်ပြင်အနေအထားကိုစာရင်းတပြင်းစာတောင်ပြောင်းလဲသွားစေမှာမဟုတ်ဘူးလို့ပြောပါတယ်
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ညဘက်သတင်းတွေကို VOA ကနေဆက်လက်ကြေညာနေပါရခင်ဗျာ American အလုပ်တော်နိုင်ငံခြားရေးရာကော်မတီမှာ Burma Act 2018မြန်မာနိုင်ငံဆိုင်ရာဥပဒေ2018ဆိုတဲ့ဥပဒေမူကြမ်းတရက်ကိုကြာသပတေးနေ့ကအတည်ပြုကြောင်းကြေညာလိုက်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအားပေးမြင့်တင်ဖို့အတွက်ဒီဥပဒေမူကြမ်းကိုအတည်ပြုတာဖြစ်တယ်လို့ဆိုပြီးရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေကိုတပ်ဖြတ်ခဲ့ကြတဲ့မြန်မာစစ်ဘက်အကြီးတန်းတာဝန်ရှိသူတွေကိုကိုယ့်လုပ်ရက်ကိုတာဝန်ခံစေဖို့ဒီဥပဒေမူကြမ်းနဲ့မှာတောင်းဆိုထားပါတယ်ဒါပြင်ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့လူသားချင်းစာနာမှုအကူအညီပေးအဖွဲ့တွေကိုခွင့်ပြုဖို့ရိုဟင်ဂျာတွေပြန်လာနိုင်ရေးစီစဉ်ဆောင်ရွက်ဖို့နဲ့ရိုက်တာသတင်းတော်တွေဖြစ်တဲ့ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လည်ပေးဖို့စတဲ့အချက်တွေကိုလည်းမြန်မာဆွေရကိုတောင်းဆိုပါရယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေအတွက်အခြေခံလူ့အခွင့်အရေးကိုတော့မှမပေးဘဲညှင်းပယ်ခဲ့တာနှစ်ပေါင်း30ကျော်ကြာနေပြီလို့အမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ်အောက်လွှတ်တော်အမတ်အက်ဒ်ရိုက်စ်ကဒီဥပဒေမူကြမ်းအတည်ပြုကြောင်းကြေညာချိန်မှာပြောသွားပါရယ်အလုပ်တော်နိုင်ငံခြားရေးရာကော်မတီမှတည်ပြုလိုက်တဲ့ဒီဥပဒေမူကြမ်းဥပဒေအဖြစ်အသက်ဝင်ဖို့ကတော့အောက်လွှတ်တော်တစ်ခုလုံးကရောအထက်လွှတ်တော်မှာပါအတည်ပြုပြီးသမရကလက်မှတ်ရေးထိုးမှသာတရားဝင်ဥပဒေဖြစ်လာမှာပါခင်ဗျာ
မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇက်ရဲ့အိမ်ကိုဒီကနေ့မနေ့အစောပိုင်းမှာရဲကအတော်များများရောက်လာတဲ့အတွက်သူ့ကိုဖမ်းတော့မယ်ဆိုတဲ့ခံမှန်းပြောဆိုမှုတွေတိုးလာနေပါတယ်။ငွေဆက်ကူတွေလှည့်ဖို့ယတနာတွေနဲ့တခြားအဖို့တန်ပစ္စည်းတွေပါတဲ့တမ်မိုဂျီလက်ကိုင်184လုံးနဲ့ခီးဆောင်လက်ဆွဲတစ်တာ82လုံးကိုရဲကဒီကနေ့တင်စီလိုက်တာပါ။အကျင့်ပြတ်ခြားစားမှုငွေကြေးခဝါချမှုတွေနဲ့ဆွဆွဲချက်တွေနဲ့မစ္စတာနာဂျစ်ကိုစုံစမ်းစစ်ဆေးနေရတဲ့တစ်စိတ်တစ်ပိုင်းအဖြစ်အခုလိုဆောင်ရွက်တာပါ။ကွာလာလမ်ပူမြို့ကအစီအမင်းကုနိုအဆောက်အဦတစ်ခုမှာမစ္စတာနာဂျစ်နဲ့ပတ်သက်နေတဲ့တိုက်ခန်းတွေကိုလည်းကြာရပြေးနေနောက်ပိုင်းကစပြီးတော့ဝင်ရောက်ရှာဖွေရမှာအဖို့ရန်ပစ္စည်းတွေကိုသိမ်းယူနိုင်ခဲ့တယ်လို့အာနာပိုင်းတို့ကပြောပါတယ်I1MDB ကုမ္ပဏီရဲ့ရမုံငွေတွေကိုဝန်ကြီးချုပ်အောင်နာစစ်ကအလွဲသုံးစားလုပ်ခဲ့တဲ့အရှုပ်တော်ပုံကစုံစမ်းစစ်ဆေးနေရတဲ့ဒစိတပိုင်းအဖြစ်အခုလိုရှာဖွေသိမ်းဆည်းမှုတွေလုပ်ဆောင်ခဲ့တာဖြစ်တယ်လို့လည်းတာဝန်ရှိသူတဦးကပြောပါတယ်
နိုင်ငံကုန်မြေကြီးနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တရုတ်နှစ်ရက်ကြာဆွေးနွေးပွဲတွေကနေဒီကနေ့တောက်ကြနေမှာသဘောတူညီချက်ရရှိဖို့ကြိုးစားနေပါတယ်။အမေရိကန်ဗန္ဓာရေးဝန်ကြီးစတီဗ်မနူချင်ဟာတရုတ်ဒုတိယဝန်ကြီးချုပ်လီယူဟီနဲ့ကိုယ်စားလှယ်အဖွဲ့ကိုဝါရှင်တန်မှာလက်ခံတွေ့ဆုံနေတာပါ။ဒီအစည်းအဝေးဟာလွန်ခဲ့တဲ့သတင်းနှစ်ပတ်ကတရုတ်နဲ့အမေရိကန်ကြားကုန်မြေကြီးနဲ့ပတ်သက်ပြီးတော့မျက်နှာတတဖြစ်အောင်ဗီဂျင်းမှာတွေ့ဆုံဆွေးနွေးခဲ့ကြတဲ့အစည်းအဝေးရဲ့နောက်ဆက်တွဲအစည်းအဝေးတစ်ခုဖြစ်တယ်လို့အင်ဂျီရောကပြောပါတယ်။ကုန်တွေကနေတူးစီစီးချက်ကောက်ခံမယ်လို့မလာတွင်နှစ်နိုင်ငံလုံးကအပြန်အလှန်ကြီးညာပြီးတဲ့နောက်အခြေအနေတွေထက်ဆိုးရွားမလာအောင်ရည်ရွယ်ပြီးတော့အခုလိုတွေ့ဆုံကြတာလည်းဖြစ်ပါတယ်ထရမ့်ဟာတရုတ်နိုင်ငံနဲ့ပတ်သက်ပြီးတော့ဒီနေ့မှမှပြောဆိုလို့ရှိပေမဲ့တရုတ်တယ်လီဖုန်းကုမ္ပဏီကြီး ZTE လုပ်ငန်းတွေပုံမှန်ပြန်လည်ပတ်နိုင်အောင်ကူညီဖို့ဆန္ဒရှိကြောင်းကိုလည်းသိရတဲ့ဒီလွှတ်တော်အမတ်တွေကတော့ထရမ့်ရဲ့ရည်ရည်ချက်အပေါ်ဝေဖန်မရဖြစ်နေပါတယ်အမေရိကန်ကုမ္ပဏီဌာနကအမေရိကန်လုံထုတ်ကုန်ပစ္စည်းတွေကိုဝယ်ယူခွင့်ပိတ်ပင်လိုက်ပြီးတဲ့နောက် ZTE ကုမ္ပဏီဟာသူပိုင်ဆိုင်ရုံတစ်ခုနဲ့အဓိကကျတဲ့လုပ်ငန်းတွေကိုရပ်ဆိုင်းလိုက်ရပါတယ်။အမေရိကန်တို့ပစ္စည်းတွေတက်ဆင်ထားတဲ့ပို့ကုန်တွေကိုတရုတ်နိုင်ငံဟာမြောက်ကိုရီးယားနဲ့အီရန်နိုင်ငံတွေကိုရောင်းချနေတာဖြစ်ပြီးဒါဟာအမေရိကန်ရဲ့ကုမ္ပဏီတာမြင့်ချက်တွေပေါ်ချိုးဖောက်နေတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်နဲ့ဖိလစ်ပိုင်တပ်ဖွဲ့တွေပူးပေါင်းပြီးတော့အကြမ်းဖက်မှုတမ်းမြန်နေနေရင်းနဲ့ခုခံကာကွယ်မှုဆိုင်ရာတနစ်သာစီရေးလေ့ကျင့်မှုပိတ်ပဲအခမ်းအနားကိုဒီကနေ့တောက်ကြနေမှာကျင်းပပါရယ်ဖိလစ်ပိုင်နဲ့အမေရိကန်တပ်သား8000နေပါတို့ရဲ့စီရေးလေ့ကျင့်မှုတွေမှာကန့်တက်လေ့ကျင့်ခန်းတွေလူသားချင်းစာနာမှုဆိုင်ရာအထောက်အကူပေးတာနဲ့တဘာဝပေးအန္တရာယ်တင်သူတွေကယ်ဆယ်ရေးလေ့ကျင့်ခန်းတွေကိုပူရယ်လေ့ကျင့်ခဲ့တာပါအမေရိကန်နဲ့ဖိလစ်ပိုင်တို့ရဲ့ပူးပေါင်းဆောင်ရွက်မှုကိုသမ္မတရိုဒရီဂိုဒူတာတေးကစန့်ကျင်ပြောဆိုခဲ့ပြီးတဲ့နောက်ပူရယ်စီရေးလေ့ကျင့်မှုတွေကို2019မှာလျှော့ချခဲ့တာပါဒေသခံတွေကဗာလီခါတန်လို့ခေါ်တဲ့စီရေးလေ့ကျင့်မှုချို့မှာဂျပန်နဲ့ဩစတြေးလျတပ်ဖွဲ့တွေလည်းဒုတိယအကြိမ်အဖြစ်ပါဝင်ခဲ့ကြပါတယ်ရှင
်ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA Internet ဆက်မျက်နှာဖြစ်တဲ့ burmese.voanews.com နဲ့VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေတာကိုနားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးသတင်းပေးပို့ခြင်းနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားပေးပါမယ်။ပထမဆုံးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေအပေါ်တုံ့ပြန်အရေးယူဖို့ရည်ရွယ်ပြီး American Outlook တော်နိုင်ငံခြားရေးရာကော်မတီကဥပဒေကြမ်းတစ်ခုကိုအတည်ပြုလိုက်တာဟာအကျိုးမရှိနိုင်တဲ့အတွက်ပြန်လည်စဉ်းစားဖို့မြန်မာအစိုးရကတုံ့ပြန်လိုက်ပါတယ်။ရခိုင်ပြည်နယ်ကျက်တဲနယ်ပတ်သက်လို့နိုင်ငံတကာကဖိအားပေးနေတဲ့အချိန်မှာအခုလိုအမေရိကန်ကဥပဒေကြမ်းတရက်ကိုပြဋ္ဌာန်းပြီးအရေးယူဖို့ပြင်ဆင်လာတဲ့အပေါ်တုံ့ပြန်ချက်တွေနဲ့သဘောထားအမြင်တွေကိုကိုညင်ဝင်းအောင်ကပြောပြပေးမှာဖြစ်ပါတယ်
။ဘာမာအက်2018ဥပဒေမူကြမ်းကိုအမေရိကန်အောက်တိုတော်နိုင်ငံခြားရေးရာကော်မတီကမေလ18ကြာသပတေးနေ့မှာအတည်ပြုလိုက်ကြတာဖြစ်ပါတယ်။အမေရိကန်အောက်တိုတော်အနေနဲ့ရခိုင်အရေးတောင်းဆိုချက်တွေပါတဲ့ဘာမာအက်2018ဥပဒေကြမ်းကိုအတည်ပြုလိုက်တာဟာကောင်းကျိုးထက်ဆိုးကျိုးတွေကိုသာဖြစ်ပေါ်စေမှာဖြစ်တယ်လို့မြန်မာသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေက VOA ကိုပြောပါတယ်
။ဘာမာအက်2018ဆမတ်ချင်းအားဖြင့်အတူတူကျွန်တော်တို့ကစဉ်းစားမှုပြောတင်တယ်။အတူတူကဘာဖြစ်နိုင်လဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံနဲ့တင်လာတဲ့ဒီထိစ္ဆာမှာဒီလိုဖြည့်ချင်းတက်တာပါလဲဆိုတော့တင်လာပြီးကြပြီမြန်မာနိုင်ငံတင်လာပြီအကြံအလို့ဟာကိုမြန်မာနိုင်ငံသဘောတူညီစွာဆောင်ရွက်ဖို့ဒါကိုတွန်းအားပေးဖို့လိုတယ်။အဲ့ပေါ်မှာဟိုတင်လာပြီးတဲ့တစ်ဖက်ပြဿနာချက်တွေနောက်ပြည်မားတွေပေါ်မှာထိခိုက်ပြီးတော့မြန်မာနိုင်ငံကိုအပြစ်ရှိပြီးတော့ဒါတွေလက်ခံဖို့တိုက်တွန်းမယ်ဆိုတာကတော့ဒါကရပ်ပြီးခင်မင်းနဲ့တင်းကြနေတယ်။ဖြစ်ဖြစ်ဖြစ်လိုက်တဲ့တိုက်တွန်းချက်တွေကဒီနေ့ဒီရောမြန်မာကိုမြန်မာနိုင်ငံသဘောတူညီစွာဆောင်ရွက်ဖို့ဆိုတာမျိုးဖြစ်ပြီ။
မြန်မာနိုင်ငံမှာစစ်အစိုးရလက်ထက်ကနေရပ်သားလက်ထက်အာဏာအပြောင်းလဲတွေဖြစ်လာစီရင်မှာအမေရိကန်ပြည်ထောင်စုကတန်တမာအေးအေးရကြိုးပမ်းဆောင်ရွက်မှုတွေအပါအဝင်ဖိအားပေးမှုတွေရှိခဲ့တာပါဒေါ်အောင်ဆန်းစုကြည်တို့ရဲ့ NLD အစိုးရတက်လာပြီးနောက်ပိုင်းအမေရိကန်အောက်လွှတ်တော်မှာမြန်မာနိုင်ငံနဲ့ပတ်သက်လို့အရေးယူနိုင်ဖို့အခုလိုဥပဒေကြမ်းအတည်ပြုဆောင်ရွက်လာတာတွေကြောင့်ပဋိပက္ခတွေပုံမပြင်းထန်စေမှာဖြစ်တာကြောင့်ဥပဒေအဖြစ်အတည်မပြုခင်မှာပြန်လည်သုံးသပ်စေချင်တယ်လို့သမ္မတရုံးပြောခွင့်ရဦးစော်ဒေကပြောပါတယ်
အမေရိကန်မြန်မာစုပိုင်ကတော့ကျွန်တော်တို့ကတော့ကျွန်တော်တို့နိုင်ငံကိုအစဉ်အဆက်ကတော့ဒီမျိုးဒီပြည်ပြောင်းရေးကျွန်တော်တို့တကယ်လို့ကခင်ဗျားတို့မှရည်ရည်ကြော်အမေရိကန်ခက်ခန္ဓာကိုလေ့ထားတယ်ဆိုတော့ပေါ့နော်ကျွန်တော်တို့အခုဒီတိအချိန်ကြီးနဲ့ကျင်းသွားပြီးတော့ဒီလိုတိုက်တွန်းချက်တွေလုပ်လာမယ်ဆိုရင်မြန်မာနိုင်ငံအတွက်မြန်မာနိုင်ငံအတွင်းကဆောင်ရွက်ချက်တွေပေါ်မှာစိုးစိုးဖြစ်ကြမျိုးဖြစ်လာနိုင်တယ်ကျွန်တော်တို့ပြည်ပနိုင်ငံတကာကအလုံးစည်းအားကိုပုံမှန်ပြီးချစ်စီတဲ့အားချက်တွေကကျွန်တော်တို့ဒီနေ့မှာပို့ပြီးတော့ပြည်ပခါကြီးတင်ဆက်ပေးရဲဆိုတော့ကျွန်တော်ပြောနေတယ်ဒီဟာကဖက်တာအခုဟိုတရားဝင်ဟိုဥပဒေရှိပြည်လေးပြင်ပေါ့နော်ကျွန်တော်တို့ကတိုက်တွန်းနေတယ်ဆန်နေသုံးသပ်ဆိုကြနေသုံးသပ်ပြည်နေ
ရခိုင်ပြည်နယ်အကြတဲ့နေနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းဝိုင်းကဖိအားတွေပေးနေတဲ့အထက်မှာအခုနောက်ဆုံးအမေရိကန်ကဥပဒေတရားပြဋ္ဌာန်းအရေးယူဖို့ပြင်ဆင်လာတာလဲပါဝင်တာပါမြန်မာအစိုးရဘောဒီလိုနိုင်ငံတကာရဲ့ဖိအားတွေလျှော့ချနိုင်ဖို့ဆိုရင်မြန်မာနိုင်ငံရဲ့လွှတ်တော်တွေအနေနဲ့တန်တမာရေးလမ်းကြောင်းအရအားထုတ်ဆောင်ရွက်တယ်လို့မြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းကမြင်ပါတယ
်လက်ရှိအခြေအနေမှာပေါ့လေမြန်မာနိုင်ငံပေါ်မှာဒီနိုင်ငံတကာအတိုင်းဝိုင်းကနေပြီးတော့ဖိအားပေးတာတွေများလာတာကိုတွေ့ရတယ်နောက်အချက်တဲလည်းပဲများလာတာတွေ့ရတယ်အဲ့ဒီအခြေအနေမျိုးမှာကျွန်တော်မြင်တာတော့နော်မြန်မာအစိုးရနောက်လွှတ်တော်ကြီးနောက်တမတော်အနေနဲ့ဖိအားများလာရင်နိုင်ငံတကာနဲ့ဖြည့်ပြည့်ဆက်ဆံမှုကိုပို့ပြီးတော့နော်ချက်ထွင်မှုလိုအပ်တယ်နော်ပုံပြီးတော့ချီချီရောက်ရောက်တော့ချစ်တွေ့ဆက်ဆံအရှင်းလင်းနိုင်မှုလိုအပ်တယ်လို့မြင်တယ်အထူးသဖြင့်တော့ဗောလေဒါအမေရိကန်ကွန်ဂရက်လွှတ်တော်ရဲ့ဆောင်ရွက်ချက်ဖြစ်တဲ့အတွက်ကြောင့်မလို့နော်မြန်မာနိုင်ငံရဲ့ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်တွေအနေနဲ့ဒီအက်နဲ့ပတ်သက်ပြီးတော့ဟလာအသေးစိတ်ရိတ်လာပြီးတော့နော်ဘလို့ပုံစံမျိုးဗောလေနော်လော်ဘီလုပ်လို့ရမလဲနောက်ပြီးတော့ဘလို့ပုံစံမျိုးဟလာဖြည့်ရှင်းလို့ရမလဲဘလို့ပုံစံမျိုးချီတွေ့ညှိနှိုင်းဆောင်ရွက်ဖို့ဖြစ်နိုင်မလဲဆိုတာကိုဟိုဆက်စစ် ဖော်ဆောင်မှုအရေးကြီးတယ်လို့အဲ့လိုမြင်ပါတယ
်။ဘာမအက် 2018 ဥပဒေမူကြမ်းထဲမှာတော့ရိုဟင်ဂျာတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေမှာတာဝန်ရှိတယ်လို့စွပ်စွဲခံရတဲ့မြန်မာစစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကကိုယ်လုပ်ရအတွက်တာဝန်ခံစေဖို့ကိုလည်းတောင်းဆိုထားပါတယ်။မြန်မာအစိုးရနဲ့စစ်တပ်ကတော့နိုင်ငံတကာကစွပ်စွဲနေသလိုလူအခွင့်အရေးချိုးဖောက်မှုတွေဖြစ်ပွားတာမျိုးမရှိကြောင်းငြင်းဆန်ထားပြီးကျူးလွန်သူတချို့ကိုလည်းအရေးယူအပြစ်ပေးထားကြောင်းပြောဆိုထားပါတယ်။အမေရိကန်အောက်လွှတ်တော်နိုင်ငံများ၏ကော်မတီရဲ့ဥပဒေဂျန်နဲ့မှာတော့ရိုဟင်ဂျာတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်ရမှာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့နဲ့လည်းပူးပေါင်းဆောင်ရွက်ဖို့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကိုဝင်ဝင်ပြုဖို့နဲ့ရိုဟင်ဂျာတွေနေရပ်ပြန်လာနိုင်ရေးအမြန်စီစဉ်ဆောင်ရွက်ပေးဖို့တို့အပြင်ရခိုင်ပြည်နယ်ကအခြေအနေတွေကိုသတင်းရယူရင်းဖမ်းဆီးခံရတဲ့ Writers သတင်းတော်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအမြန်ပြန်လွှတ်ပေးဖို့စတဲ့အချက်တွေကိုလည်းတောင်းဆိုထားတာဖြစ်ပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြောပြပေးခဲ့တာပါအခုဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့မြန်မာနိုင်ငံကို9ရက်ကြာခရီးရောက်ရှိနေတဲ့ USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency အကြီးအကဲ Mark Green ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပြီးစားနပ်ရိက္ခာဖူလုံရေးဖွံ့ဖြိုးမှုအစီအစဉ်အပါအဝင်ရခိုင်ပြည်နယ်အရေးနဲ့ဒုက္ခသည်အရေးစတာတွေကိုအပြုသဘောဆွေးနွေးခဲ့တယ်လို့ပြောဆိုလိုက်ပါတယ်ရန်ကုန်မြို့ American Center မှာကျင်းပတဲ့ USAID အကြီးအကဲ Mark Green နဲ့ Media စကားဝိုင်းဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ Dawkins Sowin ကပြောပြပေးမှာပါ
။ကောင်းပါပြီ။ USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency အကြီးအကဲ Mark Green က American နိုင်ငံသား၏ဝန်ကြီး Mike Pompeo ရဲ့တာဝန်ပေးချက်အရမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုခရီးထွက်ခဲ့တာဖြစ်တယ်လို့ပြောပါရယ်ဒီကနေ့နေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ရခိုင်ပြည်နယ်အရေးအပြုသဘောဆွေးနွေးခဲ့တယ်လို့အခုလို့ပြောပါရယ
် From Bangladesh obviously we've come here to Burma had a good meeting not just with the state council this morning but with some of the officials who
ကျွန်တော်ဘင်္ဂလားဒေ့ရှ်ကနေမြန်မာပြည်ကိုလာခဲ့တာပါဒီနေ့မနက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ရောဖွံ့ဖြိုးရေးဆိုင်ရာတာဝန်ရှိသူတို့ချို့နဲ့ပါကောင်းကောင်းဆွေးနွေးဖြစ်ပါတယ်။အထူးသဖြင့်ရခိုင်ပြည်နယ်မှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလက်တွေ့ကင်တွေ့နေရတဲ့တာဝန်ရှိသူတွေနဲ့အပြုသဘောဆွေးနွေးခွင့်ရခဲ့ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုလာရောက်ပြီးတော့အကျိုးကြောင်းနားထောင်မယ်၊လေ့လာအကဲဖြတ်ပြီးနိုင်ငံသားရေးဝန်ကြီးကိုတင်ပြဖို့ဖြစ်ပါတယ်။အမေရိကန်အနေနဲ့ထိရောက်တဲ့အခန်းကဏ္ဍကနေဘယ်လိုပံ့ပိုးမလဲဆိုတာကိုသုံးသပ်ပြီးတော့မူဝါဒချမှတ်နိုင်ဖို့ဖြစ်ပါတယ
်။ USAID အကြီးအကဲ Mark Green ဟာဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းကော့ခ်စ်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒုက္ခသည်တွေအနေနဲ့ဆန္ဒအလျောက်ဘေးကင်းလုံခြုံတိတ်ခါရှိစွာနေရရင်ပြန်လာနိုင်ရေးအတွက်အမေရိကန်ပြည်ထောင်စုကတအားပြည့်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ရန်ပုံငွေအမေရိကန်ဒေါ်လာ54သန်းပံ့ပိုးဖို့ရှိတယ်လို့လည်းဆိုပါတယ်။အဲ့ဒီအထောက်ပံ့ငွေအမေရိကန်ဒေါ်လာ54သန်းအနည်းတန်း30ကဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေအတွက် WFP ခေါ်ကမ္ဘာစားနပ်ရိက္ခာအဖွဲ့ကြီးကတာဝန်ယူမှဖြစ်ပြီးတော့ဒေါ်လာ14သန်းကတော့မြန်မာပြည်တွင်းရခိုင်ကချင်းနဲ့ရှမ်းပြည်နယ်တွေအတွက်လူသားချင်းစာနာမှုအထောက်အပံ့အနေနဲ့ဖွံ့ဖြိုးမှုအကူအညီတွေအတွက်ဖြစ်တယ်လို့လည်းပြောပါတယ်။ USAID ရဲ့မြန်မာနိုင်ငံအတွင်းဖွံ့ဖြိုးမှုအကူအညီတွေနဲ့ပတ်သက်ပြီးအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ဆွေးနွေးဖြစ်တဲ့အကြောင်းကို Mr. Mark Green ကအခုလိုပြောပါတယ်။
I'm also here because this is a very important country to USAID and we have a very broad
ကျွန်တော်ဒီကိုလာတာဟာ USAID အတွက်မြန်မာနိုင်ငံဟာအရေးကြီးတဲ့နိုင်ငံဖြစ်လို့ပါပဲကျွန်တော်တို့နယ်ပယ်အတော်များများမှာအကူအညီတွေပေးနေပါတယ်စန္ဒယိခါဖူလုံရင်းနဲ့ပတ်သက်ပြီးတော့အကူအညီပေးနေတာနှစ်အတော်ကြာခဲ့ပါပြီဒီစန္ဒယိခါဖူလုံရင်းနဲ့ပတ်သက်လို့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလေးပေးဆွေးနွေးခဲ့တာပါဒါတွေမကပါဘူးကဘာတဝမ်းကျမ်းမာရေးအစီအစဉ်တွေမြန်မာပြည်တွင်းအဆုတ်ရောဂါပပျောက်ရေးကြိုးပမ်းမှုတွေမှာအကူအညီနိုင်တာကိုလည်းကျွန်တော်တို့ဂုဏ်ယူပါတယ်
မြန်မာပြည်တွင်ဖွံ့ဖြိုးရေးဆောင်ရွက်တဲ့နေရာမှာပြည်သူလူထုအတွက်တရားအကျိုးသက်ရောက်စေမယ့်တာဝန်သည့်စီမံအုပ်ချုပ်ရေးစနစ်ထွန်းကားစေဖို့အတွက်လည်း USAID ကလူထုအခြေပြုအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်း Mr. Mark Green ကပြောပါရယ် USAID အနေနဲ့မြန်မာနိုင်ငံအတွက်2018ခုနှစ်ကနေဒီကနေ့အထိဖွံ့ဖြိုးမှုအကူအညီစုစုပေါင်းဒေါ်လာတန်း300ပေးအပ်ခဲ့ပြီးဖြစ်တယ်လို့ USAID တာဝန်ရှိသူတွေကပြောပါရယ် USAID အကြီးအကဲ Mark Green နဲ့လူဦးရေဒုက္ခတွေနဲ့ရှစ်ပြောင်းနေထိုင်သူများအရေးဆိုင်ရာ American လက်ထောက်နိုင်ငံသားရေးဝန်ကြီး Max Torella နဲ့ USAID လက်ထောက်အုပ်ချုပ်ရေးမှူး Gloria Steele တို့လည်းလိုက်ပါလာခဲ့ကြပါတယ်။မနေ့ပြန်စနေနေ့မှာတော့လူထုအခြေပြုအဖွဲ့အစည်းတွေ၊လူငယ်အဖွဲ့အစည်းတွေ၊ဘာသာရေးကောင်ဆောင်တွေနဲ့တွေ့ဆုံပြီးဆွေးနွေးဖို့အစီအစဉ်ထားပါတယ်ရှင်
။ရရှိရစေ။ဒီ
ရင်းကျွမ်းစွာစုဝေးခွင့်နဲ့စီတန်းလက်လက်ခွင့်ဆိုင်ရာဥပဒေပုံမှစက်ကိုပုံမှ20ရုပ်အပြင်အပြည့်ဖြတ်မှုပုံမှ90ရုပ်နဲ့ပါတရားစွဲဆိုရေးယူခံထားရသူပေါင်းဟာအခုဆိုရင်40ကျော်တော်ပါပြီတရားစွဲဆိုရေးယူမှုတွေအတွက်ရင်းကျွမ်းပိတ်ဆို့မှာလူလူကြားအထက်တလန့်ဖြစ်မှာဆိုလို့ဆိုပြီးတော့စနားပြပွဲတွေကိုခွင့်ပြုချက်မပေးခဲ့တဲ့အာဏာပိုင်တွေမှာတာဝန်ရှိပါလားဒါမှမဟုတ်ခွင့်ပြု ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာဘာမီစ@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းတစ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့ရက်ရက်ရက်ဒီလိုက်ဆက်ဆံကကြိုဆိုပါရစေ။
ဒေါက်တာရှင်တို့အခုနောက်ဆင်နေကြရတာကတော့VOA ရဲ့တောက်ကြနေညပိုင်းအစီအစဉ်တွေဖြစ်ပါတယ်။အခုတော့ကချင်ပြည်နယ်ဆိုင်ရာသတင်းတပုတ်ကိုတင်ပြကြပါမယ်။ကချင်တိုင်းသားလက်နက်ကင်တပ်ဖွဲ့တစ်ခုဖြစ်တဲ့ KIA နဲ့မြန်မာစစ်တပ်ကြားမကြသေးခင်ကတိုက်ပွဲတွေကြောင့်ဒေသခံထောင်နဲ့ချီအိုးအိမ်ဆုံးခွာထွက်ပြေးကြရတဲ့အဖြစ်ကို ဆယ်စုနှစ်ချီဖြစ်ပွားနေတဲ့လက်နက်ကင်ပဋိပက္ခတွေအပေါ်ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာကစိုးရိမ်တဲ့သဘောထားတွေထွက်ပေါ်လာနေပါတယ်။တက်ကြွလှုပ်ရှားသူတွေရဲ့စစ်ရဲဆဲရေးလှုပ်ရှားမှုတွေလည်းပေါ်ပေါက်လာခဲ့ပါတယ်။ဒီအကြောင်း AFP သတင်းဆောင်ပါကိုအခြေခံပြီးကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ်။မြန်မာစစ်အနေနဲ့ပြစ်ခတ်ရဲဆဲရေးသဘောတူညီချက်
2012 ခုနှစ်မှာပြစ်ပြခဲ့ပြီးနောက်မကြာခဏလက်နက်ကင်ပဋိပက္ခတွေကြုံနေရတဲ့ကချင်လက်နက်ကင်တပ်ဖွဲ့ KIA နဲ့မြန်မာစစ်တပ်တို့ကြား ဧပြီလကဆက်လို့တိုက်ပွဲတွေတကြောပြန်ပြင်းထန်လာရကထောင်နဲ့ချီတဲ့ဒေသကနေလဲဘေးလွတ်ရာထွက်ပြေးတိမ်းရှောင်ကြရတာပါတိုက်ပွဲတွေကြားပြိမိနေကြတဲ့ဒုက္ခသည်တွေထဲမှာတော့အမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တက်ကြီးရွယ်ဦးတွေလဲပါဝင်ခဲ့ကြပါတယ်ခီးရေခုံရချောင်းဦးကျော်ထိုင်တရားရုံးရှိနေပြီလို့ဆိုတဲ့ပချင်းစစ်ရှောင်းဘောက်ကဆနေရကြတောထဲမှာစာရေးစာပြက်လက်ပြီးထိတ်လန့်တရားနေခဲ့ စားမိုက်ထုတ်ပြန်တဲ့အစီအစဉ်ကစားမှာတော့လက်နက်ကင်ပြပခတ်တွေကြောင့်ကချင်ပြည်နယ်တွင်ဟိုးရင်ဆုံးခွာတင်းချောင်းအသူ6800လောက်တည်ရှိကြောင်းဖော်ပြထားပါတယ်။စစ်ဆောင်ဒုက္ခသည်တွေကဒီသာရင်းကခရိယံဖျားကြောင့်နေ IDP ပြည်ရင်းဒုက္ခသည်စခန်းနေနဲ့ဆွေမျိုးသားချင်းတွေထံခိုးလုံနေထိုင်ခဲ့ကြပြီးပြည်ရင်းပြပဆန္ဒမှုအကူအညီပေးဖို့တွေတွားရောက်ကူညီဖို့လည်းအခက်အခဲရှိတဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။ UNO ချာကြီးကမက္ကတ်စကတော့တိုင်းရင်းသားဒေသတွေကလက်နက်ကင်ပြပခတ်တွေကြောင့်ဒေသခံတွေအတိတ်ဒုက္ခရောက်နေကြရတယ်လို့ဆိုပါတယ
်။ Many of the people up in Kachin and Shan have been displaced multiple times in their lifetimes.
ကချင်နဲ့ရှမ်းပြည်နယ်ကလူအတော်များများဟာသူတို့ဘဝမှာအချိန်ချင်းအိုးအိမ်ဆွန့်ခွာခဲ့ရပူပါတယ်။ဒုက္ခတဲ့စခန်းတွေမှာလည်းလူတွေတော်တော်များပါတယ်။ဒီစခန်းတွေဟာလည်းတခါတလေလုံခြုံမှုမရှိတတ်ပါဘူး။
စစ်ပွဲတွေကြောင့်ဒေသခံတွေဒုက္ခရောက်ရတဲ့အခြေအနေတွေအဆုံးသတ်ဖို့တက်ကြွလှုပ်ရှားသူတွေပြည်ရင်းပြည်ပကကန့်ကွက်ဆန္ဒပြပွဲတွေလည်းပေါ်ပေါက်ခဲ့တာပါစစ်ပွဲတွေအဆုံးသတ်ဖို့တိုက်ပွဲတွေကြားတိုက်မိနေသူတွေကိုအမြန်ဆုံးကယ်ထုတ်ဖို့မြန်မာနိုင်ငံကနေရာတော်တော်များများဆန္ဒပြခဲ့သူတွေကတချို့ကိုအာဏာပိုင်တွေအရေးယူလာရရှိခဲ့ပေမဲ့ကချင်တိုင်းရင်းသူစစ်ဆိုင်တွေတို့လိုတက်ကြွလှုပ်ရှားသူတွေကတော့ဆက်လက်လှုပ်ရှားသွားဖို့ဆုံးဖြတ်ထားကြပါတယ
်ဒီလိုခံရတဲ့အပိုင်းမှာကျမတို့တွေကြောက်လည်းမကြောက်ပါဘူးဘာဖြစ်လို့ဆိုတော့ကျမတို့လုပ်တဲ့ထဲမှာအမားမပါဘူးကျမတို့လူငယ်တွေတောင်းဆိုနေတာပိတ်မိတဲ့ပြည်သူတွေလူမြောက်ဖို့ဆိုတဲ့အပိုင်းဖြစ်ပြီ
းပြည်ရင်းညီငယ်တွေတက်ပွဲတွေကြားပိတ်မိနေသူတွေကိုကယ်တင်နိုင်ရေးမချတဲ့ရင်ကတောင်းဆိုလှုပ်ရှားမှုတွေကအာဏာပိုင်တွေအရေးယူခံရသူပေါင်းအခုဆိုရင်40ကျော်သွားပြီဆန္ဒပြလှုပ်ရှားမှုတွေကိုခွင့်ပြုချက်မရဘဲလုပ်ခဲ့တယ်ဆိုတော့ဆွဆွဲချက်နဲ့ဒီထဲကအများစုတော့ငင်းကျန်းစွာစူဝေးခွင့်နဲ့စီတန်းလက်လက်ဝန်ဆရာဥပဒေပုံမှန်19ပုံမှန်20တို့အပြင်အခြေပြည့်မှုပုံမှန်900တို့နဲ့ပါအရေးယူထားရလဲဖြစ်ပါတယ်ခင်ဗျာ
ကိုအောင်လင်းဦးပြောပြပေးခဲ့တာပါအခုဆက်ပြီးတော့ချင်းပြည်နယ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်ချင်းပြည်နယ်အတွင်းမှာစီမံကိန်းလုပ်ငန်းတွေအကောင့်ထဲပုံမှုနှောက်နေတာကြောင့်ပြည်နယ်ဝန်ကြီး၃နေရာပြောင်းလဲပေးဖို့ပြည်နယ်လွှတ်တော်ကနေနိုင်ငံတော်သမရထံတင်ပြချက်အရချင်းပြည်နယ်စီပင်သာရာရေးဝန်ကြီးတဦးကိုနှုတ်ထွက်ခွင့်ပြုကြောင်းထုတ်ပြန်ခဲ့ပါတယ်။ဒီလိုနှုတ်ထွက်ရတဲ့ဖြစ်စဉ်ပေါ်ချင်းနိုင်ငံရေးပါတီတွေနဲ့ချင်းလူမှုအဖွဲ့အစည်းတွေကြားဝေဖန်မှုတွေလည်းရှိနေပါတယ်။ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ Nanga not a bra uimigani, chimine soya powin, sibin daya yi wunji slai and sekimbu, Yadugani, Totok for Yuja, Tokyan Kerawa, chimine dwin simange accounted for movie, now needed at the job, Tawangani, Totok at Pija, sibin daya yi wunji, slai and sekin up your ware.
A detach on a look at the other hope. Haka mipia simangin ye haka zi di saumu ye flan ye di ye simangin po no. Di lunga tungku ma tamagala patuin pachini di sui aon chanu masang yue nainde kisam yu popo kere po li. Adi tui jangmulu tasang yu du 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 ma oche kere di jungna yada pide tui jangmulu. Adi tui chini chanu kukemu au ma shide no. Tana di ma pide kisam pide tui jangmulu chanu mene. Tawun ni tangu kame mene. Mimi tu bo sana nuk tu kwen zi.
Laman Sadway, Sibin Daya Yin, Lumu Yu, Wunji, Nia, Tony, Adwe, Apion Labu, Bibu, Chimin and Lutogani, Nangan of the Marata, Tila Sobai, Matimia Tayama, Sibin Wunji, no Toki Buda, Kibare, Salai and Sakeha, Luduchi, Bu Posima, Losha Tawun, you had to do Kibido, Natasanga, Yuga Webi, Anaya and Eddie Bandigani, Chimin and Sibin Daya Yu, Wunji, Tawun Pia Kankayarawa. Sibin Daya Wunji House Slang and Sekengu, Yadugani and Nabi Keran and Patalu, Chimura Timurata Party, Tuimune, Salanja Upitanga, Hulu Nimare.
We not try a Jonji or Tidin Jaja, Matina and Kajaro, Lutuja, Wangi Reporta. So, John Jacha, a Jonji, a Tijaku, Tifura, Lulina Chine, Ananga Yipo Kala, or Boko Yi, Bro, Shinjin Jarema, the Tipin Sodor, Premier, Sria Prima, Mate Yala. Now, the sort of opportunity to let him a day would say, Boko ye, Pepe, Napi Medala, Daria, who, since she didn't sit in the little to note 10 years ago. The one Manga, the cool, the tennis window, each at Dom Kusume, when he did all singing of it, there are a little radio side of that.
Chimney and Hutogani, Wunji Togu, Pian Lebu, Tamra with the Mat Tayama, Sibin Wunji Salai and Sakinguda, Notoku Pura Jana Wunji Nugu, Nia Legabu Season Shijang, Trini Porto Nevare, Tilu Trin Porto Neboma, Chimney Suya, Sajuji, Wimu Yetone, Tatu Wunji, Uma Hendara Kuru Piovare.
I don't know about the name of the name of the name of the name
Sibi Wunji, Slang and Sekin with Tawangan and Toto Sigaret Piana Patabi, Chinu to Chibu for the Jama, Megon Tosi and Itari Shinibare. Did the Munet Lungatin, Ogata, good no Shangri and Mingaro?
No one down with Machibu Sura or Chenomine, Yorokin. No one down with Machida to a Yam Yanishima, to Bafilo, to Kainale, to Rale, Chenoro Matibu, Dame, to Ale, Tetuare, Lansan, and Yadama, Taymani, Sura, Pachuate, Manalu Kimabo.
Chimina Wunji Naga, and Eddie Badi Wimhotu Sala and Sakinha, a Japan Lumu Poisigani Pibi, Lumu Yu Wunji Upon Lumin Tangaro, Sumi Democracy for Joga Pibare, Pe Badi Wimpi, Chimina to the Gelo Loda Ludigo, Tawunkabu Lula de Lule, Gunno Shandring up Yaware, Nangro Damrate Uimia Tawu Unit at Galatwema, Parmaso Pine Wunji do Tawungani, no Toyara Piss and Gupi the Lu. Pidansu Wunji Chaune, Pine Wunji Joto, a Pianla Shina Melule, a team of you nine did at Renegale, Jeje Pambia Porto Nevare. Tamra Wimia, Nemanhizuku Mekon Pioja Maro, Pupin Pianla Yin, Anguin Quimajara Niarima, Luay and Luatalo, Tola Tamia Biro, a Yuishi de Luza Lerama Pijangule, Greek Piosu Tavare, Mia.
Nango and Green People Geraba. Jagan told him a duty of a naive maro, a mute me ganda, Tuda Sony American to Quene, Pipan and Nipinia Canary Gunas in Jabu Shibayashin.
Viewing Yama Bayet and Ren Seasonable, the Nego Margin told him the money. Yamasanojin Menapai Chona Yani Kunanai T, Lido Mita, Dozen Nip, Lazy, Lazy Shit again. ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190ကိုနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နိုင်ကနေ၉နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နိုင်ခွဲကနေ၇နိုင်အထိအစီအစဉ်ကိုတော့လိုင်းတို ဒီ burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တောက်ချန်နေညဘက်အစီအစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ1925 32တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယနာရီဝက်မှာတော့အမျိုးသမီးကဏ္ဍမှာဆိုရင
် Central Intelligence Agency Gina Haspel of Kentucky
အပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အပတ်စဉ်ဒါအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သုတဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုလည်းနားဆင်ကြားဖို့ရှိပါတယ်။အခုပထမဆုံးတော့အမျိုးသမီးဆိုင်ရာကဏ္ဍမှာအမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ရဲ့ပထမဆုံးအမျိုးသမီးညွှန်ကြားမှုအဖြစ် Gina Haspel ကိုခန့်ထားဖို့အမေရိကန်အထက်လွှတ်တော်မှကြားတာပြီးနေ့ကထောက်ခံမဲ54မဲကန့်ကွက်မဲ55မဲနဲ့အတည်ပြုပေးလိုက်ပါပြီ။ CIA မှာနှစ်ပေါင်း30ကျော်တာဝန်ထမ်းဆောင်လာခဲ့တဲ့ Haspel အပေါ်ဝေဖန်မှုတွေရှိပေမဲ့သူကအမေရိကန်ပြည်ထောင်စုမှာရင်ဆိုင်နေရတဲ့လုံခြုံရေးဆိုင်ရာကြီးမားဆုံးအခြေအနေတွေကိုရင်ဆိုင်ကင်တွယ်နိုင်ဖို့ရည်ချင်းပြေဝသူဖြစ်တယ်လို့တချို့အထက်လွှတ်တော်အမတ်တွေကသုံးသပ်ကြပါတယ်အကြောင်းစုံကိုဒေါ်လလတန်းကစူးစီးတင်ပြထားပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal
Nomination Central Intelligence AgencyGina Haspel of Kentucky to be direct.
American CIA ဘူထရိုင်းရဲ့ဌာနရဲ့90တိုင်းမှာပထမဦးဆုံးအမျိုးသမီးညွှန်ကြားမှုအဖြစ် Gina Haspel ကိုခန့်အပ်ဖို့အတည်ပြုကြောင်းထက်လွတ်တော်ကကြာသပြီးနေ့ကအခုလိုကြေညာခဲ့တာဖြစ်ပါတယ်။သမ္မတ Trump ကမလကအမေရိကန်နိုင်ငံသား၏ဝန်ကြီးသစ်ဖြစ်အမည်တင်သွင်းခဲ့သူ CIA ညွှန်ကြားမှု Mike Pompeo ရဲ့နေရာမှာအစားထိုးခန့်အပ်ဖို့အထက်လွှတ်တော်က CIA လက်ထောက်ညွှန်ကြားမှုလည်းဖြစ်လက်ရှိယာယီညွှန်ကြားမှုဖြစ်တာဝန်ထမ်းဆောင်နေသူ Gina Haspel ကို Democrat နဲ့ Republican Party နှစ်အတူကထောက်ခံမဲ54မဲကန့်ကွက်မဲ45မဲနဲ့အခုလိုအတည်ပြုလိုက်တာဖြစ်ပါတယ်။ Al-Qaeda အကြမ်းဖက်သမားတွေကိုရက်စက်တဲ့စစ်ဆေးမိများမှုတွေ CIA ကပြုလုပ်ခဲ့မှုနဲ့ပတ်သက်လို့ Gina Haspel ကို Republican အထက်လွှတ်တော်မှ2ဦးလိုဖြစ်ကြတဲ့ Kentucky ပြည်နယ်က Rand Paul နဲ့ Arizona က Jeff Flake တို့ကကန့်ကွက်ခဲ့ကြပြီးဥနောက်ကင်ဆယ်ရောဂါကြောင့်စိတ်ကူးတမှုခံယူနေလို့ထွက်တော်ကိုမတက်ရောက်နိုင်တဲ့ Arizona ပြည်နယ်ကအထင်ကျအထက်လွှတ်တော်မှ John McCain ကလည်းကန့်ကွက်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ Democrat ထက်လွှတ်တော်မှ6ဦးတို့ကထောက်ခံခဲ့ကြတဲ့အတွက်ခုလိုအတည်ပြုနိုင်ဖို့မဲအလုံလောက်ရရှိခဲ့တာဖြစ်ပါတယ်။ဒီမိုကရက်ဘက်ကထောက်ခံတဲ့ Virginia ပြည်နယ်ကအထက်လွှတ်တော်မှ Warner က Haspel နဲ့တွေ့ဆုံမိမြန်ပြီးသူ့အနေနဲ့စိတ်ပြောင်းခဲ့တာဖြစ်ပါတယ်။ Haspel ဟာသမ္မတ Trump ပြားပေးမှုကိုခံမဲ့သူမဟုတ်ဘဲနိုင်ငံတော်ဝန်ကိုကြည်ပြွန်အောင်ထမ်းဆောင်နေမဲ့သူဖြစ်တယ်လို့သူယုံကြည်တဲ့အကြောင်းအထက်လွှတ်တော်မှ Warner ကမဲမပေးမီလွှတ်တော်မှအခုလိုပြောခဲ့ပါတယ်
။ I furthermore believe that she is someone who will push back and push back strongly against any
CIA မှာတာဝန်ထမ်းဆောင်နေကြတဲ့အမျိုးသားနဲ့အမျိုးသမီးတွေရဲ့ဂုဏ်သိက္ခာကိုထိခိုက်စေမဲ့ညွန်ကြားချက်မျိုးပေးဖို့သမရကကြိုးစားရင် Gina Haspel ဟာပြင်းပြင်းထန်ထန်ညှင်းဆုံမဲ့လို့ဖြစ်မဲ့လို့ကျွန်တော်ယုံကြည်ပါတယ်။ဒါ့အပြင်နိုင်ငံရေးရဘယ်လိုကြရရိုက်ခတ်မှုတွေရှိပါစေသူကအမှန်ကိုထုတ်ဖော်ပြောကြမဲ့သူဖြစ်ပါတယ်။ဒီအချက်တွေကြောင့် CIA ဒါရိုက်တာဖြစ်သူ့ကိုအမည်တင်သွင်းတာကိုကျွန်တော်ထောက်ခံတာဖြစ်ပါတယ
်။ Kentucky ပြည်နယ်ကထက်လို့တော့မှ Mitch McConnell ကလည်း Haspel ဟာ CIA ညွန်ကြားရေးမှုဖြစ်တော်ဝင်ထမ်းဆောင်မှုအသင့်တော်ဆုံးလူဖြစ်တယ်လို့ခုလိုပြောခဲ့ပါတယ
်။ Ms. Haspel is quietly earning the respect and admiration.
CIA မှာအဓိကအကြဆုံးဖြစ်တဲ့အမှုထမ်းတွေအပြင်လက်ရှိနဲ့အရင်ထောက်လှမ်းရေးအထင်ကြီးခေါင်းဆောင်တွေရဲ့လေးစားအကြမှုကိုသူကခံယူရရှိထားတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားတွေရဲ့ဘေးအန္တရာယ်ကင်းမှုနဲ့လုံခြုံမှုဟာထောက်လှမ်းရေးဌာနခေါင်းဆောင်များရဲ့ညံထက်မြက်ပြီးအရေးချင်းပြည့်ဝမှုတို့အပေါ်မှာမူတည်တာဖြစ်ပါတယ်။Gina Haspel ဟာဒီအချိန်မှာအဆင့်တော်ဆုံးအမျိုးသမီးဖြစ်ပါတယ်။ဒါဝင်နိုင်ငံရေးပါတီနှစ်ခုစလုံးရဲ့အထက်လွှတ်တော်အမတ်တွေကသဘောတူကြပါတယ်။ဒါကြောင့်လဲ CIA Director Dick ကိုအမြန်ဆုံးအတည်ပြုပေးဖို့ကျွန်တော်တိုက်တွန်းပါတယ်
။အသက်62နှစ်ရှိပြီဖြစ်တဲ့ Haspel ဟာ CIA ရဲ့ပထမဦးဆုံးအမျိုးသမီးညွှန်ကြားမှုဖြစ်တဲ့အပြင်1980ခုနှစ်များကစလို့ William Kobe အနောက်ပိုင်း CIA မှူးတန်းတူအခုလိုညွှန်ကြားရေးမှူးရာထူးကိုတက်ခဲ့တဲ့ဒုတိယမြောက်ပုဂ္ဂိုလ်ပဲဖြစ်ပါတယ်။ Hesper ကိုသမ္မတ Trump က CIA ညွှန်ကြားရေးမှူးအဖြစ်အမည်တင်သွင်းခဲ့ပြီးမေလကကျင်းပခဲ့တဲ့ထက်လွတ်တော်ကြားနာစစ်ဆေးပွဲမှာ CIA ထောက်လှမ်းရေးအလုပ်နဲ့ပတ်သက်လို့ငယ်စဉ်ကတည်းကစိတ်ဝင်စားခဲ့သူဖြစ်တယ်လို့ပြောခဲ့ပါတယ
်။ I was born in Kentucky and while my family has deep roots there, I was an Air Force brat.
ကျမကကင်တာကီမှာမွေးခဲ့တာပါကျမရဲ့မိသားစုဇာတိကအဲ့ဒီကဖြစ်ပေမဲ့ကျမဖေကလေးတက်ကမှုကဘာတဖန်သူပြောင်းတဲ့နေရာတွေကိုကျမတို့လိုက်ကြရပါတယ်ပြပမှာငယ်စဉ်ကကျမနေထိုင်မှုကြောင့်နိုင်ငံသားဘာသာစကားတွေနဲ့ယဉ်ကျေးမှုတွေကိုကျမနှစ်သက်တဲ့အပြင်ပြပမှာအကြမ်းဖက်မှုတွေကိုတိုက်ဖြစ်ရမှာအမေရိကန်ရဲ့ခေါင်းဆောင်မှုကအရေးကြီးတယ်ဆိုတာကိုလည်းကျမသဘောပေါက်ခဲ့တယ်လို့ဂျင်နယ်ဟက်ဆွဲကပြောခဲ့တာဖြစ်ပါတယ်သူဟာခေါလိကန်နေအောင်ပြီးနှင်းနေကြဖြစ်တဲ့1985ခုနှစ်မှာ CIA မှာစတင်တာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။အဲ့ဒီမှာရာထူးတာဝန်20တို့ကိုပြည်ပအပါဝင်နေရာအတော်များများမှာထမ်းဆောင်ခဲ့ရမှာဥရောပ၊အာရှနဲ့အာဖရိကတခွင်းတို့မှာ CIA ထောက်လှမ်းရေးရာထူးတွေမှာတာဝန်ယူခဲ့ရတာဖြစ်ပါတယ်။ဒါကြောင့်သူဟာ CIA ညွှန်ကြားရေးမှူးရာထူးအတွက်တင့်တော်ဆုံးဖြစ်တယ်လို့ခြားသာပြီးနေ့ကအထက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Richard Burr ကခုလိုပြောခဲ့ပါတယ
် I believe Ms. Haspel's experience, her dedication to service and judgment make her a natural fit to lead the CIA as it enters a period of profound change
and Ms. Haspel ဟာအတွေ့အကြုံရင့်ကျက်တဲ့သူတာဝန်ကိုခြေကွန်းစွာထမ်းဆောင်နေစဉ်းစားဆုံးဖြတ်ရမှာရင့်ကျက်မှုရှိတယ်လို့ကျွန်တော်ယုံကြည်ပါတယ်ဒီရေချင်းတွေကြောင့်အခုလိုအပြောင်းအလဲတွေဖြစ်နေတဲ့ဒီကနေ့ကဘာကြီးမှာသူဟာ CIA ကိုဥဆောင်ဖို့တင့်တော်ဆုံးဖြစ်ပါတယ် CIA ကိုဥဆောင်ဖို့တမရကတင်မြောက်မဲ့သူတွေထဲမှာသူဟာအရေးချင်းအပြည့်အဝဆုံးဖြစ်တဲ့အပြင် CIA 290တမိုင်းမှာတာဝန်ကိုခြေပြွန်စွာထမ်းဆောင်နိုင်ဖို့အစဉ်သင့်ဖြစ်ဆုံးပုဂ္ဂိုလ်လို့ဆိုရမှာပါ
Gina Hesper ကလည်း CIA ဌာနမှာသူနှစ်30ကျော်တာဝန်ထမ်းဆောင်ခဲ့တာဟာသူ့ဘဝပန်းနိုင်တရဖြစ်ပြီးသူအခုလိုအမည်တင်သွင်းခြင်းခံရတဲ့အတွက်ကြောင့်လေဌာနတွင်ရှိအမျိုးသမီးတွေအတွက်ဖန်မျက်နှာချက်ချုပ်ဖောက်ရမှာအထောက်အကူပြုစီတယ်လို့အခုလိုပြောခဲ့ပါတယ
် CIA has given me a lot over the past 3 decades
CIA မှာကျမတာဝန်ထမ်းဆောင်ရတာသိကူကျေနပ်ပါတယ်ကျမကလွန်ခဲ့တဲ့နှစ်30ဇန်နဝါရီလကကျန်းသစ္စာကျင်းပခဲ့တဲ့အချိန်ကစလို့အခုထိပါပဲအဲ့ဒီတုန်းက CIA ရဲ့အစိမ့်ရာထူးတွေမှာအမျိုးသမီးတွေသိကူနေပါလာပါတယ်ခုလိုကျမတို့ဌာနမှာအနေအထားတွေပြောင်းလာပြီးအမျိုးသမီးတွေဟာအားကောင်းလာပါပြီ။ကျမကကျမတာဝန်ကိုခြေပြင်းစွာအေးအေးဆေးဆေးနဲ့ထမ်းဆောင်ရင်းဒီအတားဆီးတွေကိုကျော်လွန်နိုင်ဖို့ကြိုးပမ်းခဲ့တာဖြစ်ပါလေ။ကျမအနေနဲ့ CIA မှာဒုတိယအကြီးအကဲဖြစ်လက်တော်ညွှန်ကြားရေးမှူးဖြစ်ထမ်းဆောင်ခဲ့ရတာကိုဂုဏ်ယူပါလေ။ဒါဟာလေကျမအနေနဲ့အမျိုးသမီးတဦးဖြစ်လို့ CIA မှာယာရုမမြင့်ရလို့ကြွားပြောတာမျိုးမဟုတ်ပါဘူး။ဒီချက်ကိုထောက်ပြဖို့ကျမမှာတာဝန်ရှိတာက CIA မှာအမျိုးသမီးငယ်တွေအတွက်သူတို့ရဲ့ဘဝရှေးရေးအတွက်မျှော်လင့်ချက်တရဖြစ်စေလိုပါပဲလို့ Gina Hesper ကပြောသွားတာဖြစ်ပါတယ်။ Gina Hesper နဲ့သူ့ရဲ့နှစ်ရှည် CIA သမိုင်းမှာဝေဖန်ခံရတဲ့ဖြစ်ရပ်နှစ်ခုရှိပါတယ်။တစ်ခုကတော့2000ခုကထိုင်းနိုင်ငံမှာရှုပ်ဝဲအကျဉ်းစခန်းဖွင့်ပြီး Al-Qaeda အကြမ်းဖက်သမားလူမတင်ငါရသူတွေထံကဖြောင့်ကျက်ရဖို့ရီမွန်အောင်နှစ်တဲ့နှိမ့်စင်နီးမျိုးကိုတုံးခဲ့တာနဲ့ပတ်သက်ပါတယ်။နောက်တစ်ခုကတော့2005ခုနှစ်ကဝါရှင်တန်မြို့တော်အပြင်ဘက်လန်ဂလီရှိ CIA ဌာနချုပ်မှသူ့ထက်အရာရှိရဲ့တာဝန်ပေးမှုကြောင့်နှိမ့်စင်နှင်းပန်းစစ်ဆေးမှုတွေကြောင်းရိုက်ကူးထားတဲ့ဗီဒီယိုတွေကိုဖျက်ဆီးပစ်ဖို့ညွှန်ကြားစာကိုရေးသားထုတ်ပြန်ခဲ့ခြင်းပဲဖြစ်ပါတယ်။ဒီအချက်တွေကြောင့်သူ့အပေါ်မှာဝေဖန်မှုတွေထွက်ပေါ်ခဲ့တာလည်းဖြစ်ပါတယ်။ဒါဟာလေထိုစဉ် 9/11 လို့လူသိနေတဲ့အမေရိကန်ပြည်ထောင်စုကို2011စက်တင်ဘာလက Al-Qaeda အကြမ်းဖက်သမားတွေလေရင်သုံးတိုက်ခိုက်မှုဖြစ်ပွားခဲ့စဉ်ကဖြစ်တဲ့အတွက်ကြောင့်အခြေအနေကတာဝန်ပေးခြင်းခံခဲ့ရတာလို့သူကရှင်းပြခဲ့ပါတယ်။အခုတော့အကျဉ်းသားတွေစစ်ဆေးမှုနဲ့ပတ်သက်လို့ဥပဒေတွေထွက်ပေါ်လာပြီးဖြစ်တဲ့အတွက်ကြောင့် CIA အနေနဲ့ဥပဒေကိုလိုက်နာဖို့အရေးကြီးတယ်လို့သူကထွက်ဆိုခဲ့ပါတယ်
။ That under my leadership on my watch CIA will not restart
ကျမရဲ့ခေါင်းဆောင်မှုကျမရဲ့တာဝန်ယူမှုအောက်မှာ CIA အနေနဲ့ဖမ်းဆီးအကျဉ်းချစစ်ဆေးတဲ့အစီအစဉ်မျိုးလုပ်မှာမဟုတ်ပါဘူး CIA အနေနဲ့အရင်ကအထွေထွေကနေတင်ကားစာခေါင်းတွေရခဲ့ပါလေအဲ့ဒီတုန်းကအစင်သင့်မဖြစ်သေးပဲတာဝန်ပေးခြင်းခံရတာပါက ချမနီနဲ့ CIA ကရတဲ့တင်ကားစာကိုအလေးထားပါတယ်။အဲ့ဒီတုန်းက CIA ကအကျဉ်းသားတွေကိုဖမ်းဆီးစစ်ဆေးမှုနဲ့ပတ်သက်လို့အစင်သင့်မဖြစ်ခဲ့ပါဘူး။ခုခါမှာတော့ဒီဖမ်းဆီးစစ်ဆေးမှုတွေနဲ့ပတ်သက်လို့အမေရိကန်အစိုးရကဥပဒေတွေထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်။အထူးသဖြင့်အမေရိကန်ကဖမ်းဆီးထားတဲ့ဘယ်အကျဉ်းသားကိုမှစစ်လက်ဆွဲစာအုပ်မှခုမပြုထားတဲ့နှိမ့်စင်ညှဉ်းပန်းမှုတွေကိုပြုလုပ်လို့မရပါဘူး။ကျမအနေနဲ့ CIA ဌာနမှစုံစမ်းထောက်လှမ်းစုဆောင်ရရှိတဲ့အချက်အလက်တွေကိုဝေဖန်ပိုင်းခြားသုံးသပ်တဲ့အတတ်ပညာကိုအကျိုးအရှိဆုံးဖြစ်အောင်အသုံးချနိုင်မှုကြိုးပမ်းသွားမှာဖြစ်ပါတယ်လို့ CIA ထောက်လှမ်းရေးဌာနရဲ့ပထမဦးဆုံးအမျိုးသမီးညွှန်ကြားရေးမှူးပြောကြားခြင်းနဲ့တူဒီသတင်းပိုင်းရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင်။
ဒေါ်လာလာတန်စီစဉ်ကျင်ဆက်ပေးခဲ့တာပါဒီတစ်ပတ်တူတက်ဆုံနဲ့ American တခွင်အစီအစဉ်မှာတော့တက္ကသိုလ်ကောလိပ်တက်ကြမဲ့အလေတန်းအထက်တန်းကျောင်းသားတွေအနေနဲ့ပညာတော်သင်ဆုဘလို့ရနိုင်မလဲဆိုတဲ့အကြောင်းတင်ပြပေးပါမယ်အင်ဒီယားနာပြည်နယ် Fort Wayne မှာပညာရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့ဦးကျော်သိန်းစိုးကိုကိုအောင်အောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်
ဟုတ်ကဲ့ကိုကျော်သိန်းဆိုရင်အမေရိကန်ပြည်သားစုမှာဒီအထက်တန်းအလယ်တန်းကျောင်းသားတွေပေါ့လေဒီတက်သူကောလိပ်ဆက်ပြီးတော့တက်မယ်ဆိုလို့ရှိရင်ပညာသင်စုဒီအထောက်ပံ့ကြီးလျှောက်လို့ရတယ်လို့ကျွန်တော်တို့သိရပါဗျ။ဆိုတော့ဒီပညာသင်စုအမျိုးအစားတွေနဲ့ပတ်သက်ပြီးတော့အရင်ရှင်းပြပြပါလား
။ဒီပညာသင်စုဆိုတာပေါ့လေ၃မျိုး၄မျိုးရှိတာပေါ့လေ။အဲ့ဒါပထမအဆုံးကတော့ဟို 21st century scholar လို့ခေါ်လေ။အဲ့ဒါက9တန်းနဲ့7တန်းလောက်မှာစပြီးတော့လျှောက်ရတယ်အထူးသဖြင့်တော့ low income ဆိုတာဟုတ်ပါဘောလေဟိုကျွန်တော်တို့ဝင်းဝေးနေတဲ့မိဘမိသားစုတွေအတွက်ပေါ့လေသူတို့ကအဲ့ဒါကိုရည်ရွယ်ပြီးတော့9တန်းနဲ့7တန်းမှာလျှောက်ရတယ်အဲ့ဒါ၄နှစ်စာသင်တန်းကြီးကိုတက္ကသိုလ်မှာတက်တဲ့ class ရဲ့ကုန်ကျစီကိုသူက၄နှစ်စာပေးတယ်ပေါ့ဗျာဟိုနောက်ထပ်ရှိလာကဒီဟို federal student aid ရှိမယ်နောက်တစ်ခါကျွန်တော်တို့ Quest Foundation ရဲ့ဟို scholar ရှိမယ်အဲ့ဒီ scholar ကတော့ကျွန်တော်တို့၄နှစ်ကျောင်းပြီးလို့ရှိရင်ဥပမာ9000ချိတဲ့ထားတော့လေအဲ့ဒီ9000ကိုဟိုကျောင်းပြီးတာနဲ့ဒီကျွန်တော်တို့ဒီမြို့မှာအင်ဒီယားနာပြည်နယ်မှာသူက9နှစ်လောက်ဆက်ယူမှာပဲဖြစ်ဖြစ်အစိုးရဌာနမှာဖြစ်ဖြစ်9နှစ်ပြန်လို့ရှိရင်ရှိထားတဲ့ပတ်စံရဲ့တဝက်ကိုဝေဘာပေါ့ဗျာကင်းလွတ်ခွင့်ပေးလိုက်တယ်ပေါ့ဗျာ
ဆိုတော့ခုနကပြောတဲ့ဒီ27ရာစုပေါ့လေဒီ 21st century ဒီပညာတော်သင်စုအကြောင်းလည်းအရင်ပြောအောင်အဲ့ဒီဟာကတနိုင်ငံလုံးထဲမှာရှိတာလားဒါမှမဟုတ်ရင်အင်ဒီယားနာမှာရှိတဲ့ကျောင်းသူကျောင်းသားတွေအတွက်ပဲလား
အင်ဒီယားနာမှာတော့ရာနှုန်းပြည်သေချာပေါက်ရှိတယ်လို့ကျွန်တော်ပြောနိုင်တယ်သို့တော်လည်းတနိုင်ငံလုံးအတွက်တော့ကျွန်တော်အတိအကျမပြောနိုင်ဘူးဟိုကျွန်တော်အဲ့ဒါကိုတော့မသိဘူးသို့တော်လည်းအင်ဒီယားနာတပီနယ်လုံးတက်ကတော့မှန်တယ်သို့တော်မိဘတွေကလည်းပံ့ပိုးနိုင်မယ်ကလေးတွေကလည်းတက်နိုင်မယ်ဟိုတိတူဖော်စားမတိတူကြော်သွားသလိုပေါ့လေအဲ့တော့ scholarship တွေကတော့အများကြီးရှိတာပေါ့လေ
ဒီပညာတော်သင်စုလျှောက်မယ်ဆိုလို့ရှိရင်ဒီစာသင်နှစ်တစ်နှစ်အတွင်းမှာဘယ်အချိန်နဲ့ကနေပြီးတော့စပြီးတော့လျှောက်ရတာပါလဲ
ခုနှစ်တန်းလောက်ကနေလျှောက်ရတယ်မိဘတွေကမျက်စိဖွင့်နားဖွင့်လျှောက်ရမယ်ခုနှစ်တန်းကလေးခုနှစ်တန်းရောက်တဲ့အချိန်ကစလျှောက်ရတယ်အဲဒီခုနှစ်တန်းမှာလွတ်သွားလို့ရှိရင်7တန်းပေါ့ဗျာ7တန်းဆိုအလေတန်းပေါ့လေအဲဒီမှာကျောင်းကကောင်ဆလာကနေအကြောင်းကြားမဲ့တာဝန်ရှိတယ်ဟိုလျှောက်ပေးရမဲ့တာဝန်ရှိတယ်ပေါ့လေဟိုအထူးသဖြင့်ဝင်ဝင်နေတဲ့မိသားစုတွေအတွက်အဲ့တော့ခုနှစ်တန်းနဲ့ရှစ်တန်းမှာရှောက်ရတယ်ခင်ဗျာ
အမေရိကန်မှာဆိုလို့ရှိရင်အထက်တန်းပြီးတဲ့အထိဆိုရင်12တန်းပေါ့လေဆိုတော့ဟိုဘာကြောင့်ဒီခုနှစ်တန်းရှစ်တန်းတွေကအစောကြီးကျူပြီးတော့ရှောက်ဖို့လိုရလဲခင်ဗျာ
ဟုတ်သူကဟိုပုံမှန်ဟိုဟာလေမီတင်းလဲတက်ရတယ်ခုနှစ်တန်းမှာဆက်လျှောက်ပြီးတဲ့ဆိုတော့သူကဝင်ငွေတွေပါလို့စစ်ဆေးတယ်နော်အားလုံးဟိုအဲ့ဒီ process ကြီးတစ်ခုလုံးကိုလူပေါင်းထောင်နဲ့တောင်းနဲ့ရှိရှိတော့အဲ့ဒါကိုသူကစစ်ဆေးပြီးတဲ့ခါကျတော့မိဘတွေခေါ်ပြီးတော့ meeting ထိုင်နေကတစ်နှစ်မှာနှစ်ခါတော့ခေါ်ပြီးတော့ထိုင်တယ်။ဒီရီရီရီဟို scholarship ပေးမယ်။အထူးသဖြင့်တော့ဒီကလေးတွေကျောင်းကနေမထွက်သွားအောင်ထွက်သွားတဲ့ဟာကိုနင်းအောင်ပေါ့ဗျာ။အရွေးအတွက်ကိုနင်းအောင်လို့သူကဆက်ထိန်းထားတာ
။ဟိုဆိုလိုတာကဟိုခုနလိုပေါ့ဟိုဝင်ဝင်နေမိသားစုတွေအနေနဲ့မိဘတွေကတက်တူကောလိပ်ကျောင်းဆက်တက်ဖို့အတွက်ဟိုမထောက်ပံ့ပေးနိုင်ဘူးဆိုလို့ရှိရင်ဒီကျောင်းသူကျောင်းသားတွေကစိတ်သက်ကြသွားပြီးတော့ဒီအထက်တန်းတော်မှပြီးအောင်မနေပဲကျောင်းထွက်သွားမှာဆိုလို့ပြီးတဲ့သဘောပေါ့နော်။
အဲ့ဒါအဲ့ဒါတည်းသိတိုင်းပါလေခင်ဗျာ
ဆိုတော့ခုနလိုဒီ 21st century ပညာတော်သင်စုကိုလျှောက်တဲ့အခါမှာရောဝင်ငွေနဲ့မိသားစုတွေကိုအဓိကထောက်ပံ့နေဆိုတော့ဒီမိသားစုတွေကဟိုဘလောက်ဝင်ငွေရှိမှဟိုသူတို့ကထောက်ပံ့တာပါလဲ
အော်သူတို့မှ guideline ရှိတယ်ဗျဥပမာမိသားစု3ယောက်ဆိုရင်9000မကျော်ဘူးဟဲ့လားမိသားစု
လေးယောက်ဆိုရင်ဟို6000 9000မကျော်ဘူးကျွန်တော်တို့အဲ့လိုအဲ့လိုသူတို့ရဲ့ဝင်ငွေကိုမှဟိုအစိုးရစက်မှတ်ထားတာရှိတယ်ကျွန်တော်တို့အတိအကျတော့အဲ့လောက်ကဏ္ဍမပြောနိုင်တော့လည်းပဲသူတို့မှကျွန်တော်ဟိုအရှင်းအစ်ကျရှိတယ်ခင်ဗျအများကြီးကတော့ရပါတယ်မြန်မာမိသားစုတို့များများတော့ဝင်ငွေကြီးအဲ့လောက်ကြီးမအများကြီးလည်းမရကြပါဘူးအဲ့ဒါကြောင့်သူတို့
ကောလာရှစ်ဒီပေါ့လေကျွန်တော်တို့ပြီးနေအင်းရနာပြီးနေအနေပြီးတော့ပြီးတဲ့စကောလာရှစ်ပေါ့လေအဲ့ဒါကိုလည်းကျွန်တော်တို့နောက်ဆုံးနှစ်မှာဟိုစက်တသားမှာလျှောက်ရတယ်ခင်ဗျအဲ့ဒါရဲ့နောက်ပြီးနေအစိုးရထောက်ပံ့တဲ့ဖက်ဒရယ်အိတ်လို့ခေါ်တယ်ဖက်ဒရယ်စတူဒန့်အိတ်ပတ်စာပေါ့လေအဲ့ဒါကိုလည်းကျွန်တော်တို့ကစက်တသားမှာမတ်လတခါတလေ၁၁ရက်တခါတလေ၁၅ရက်ပေါ့လေတခါတလေ၁ရက်နေ
Now the car, general, the whole immune area, and your private institution in Mobia.
So, the Pinya, then Sue shout Lu Yara, I hope I be. I may leave Uma, me does you are women near Pimbono, the town, Johnari Mao, Blue E. Chimuri, Shibu Luval, Pinya, Dodon Sue Yabusui.
Ah, how about it? Ah, Yabuga, oh, Nazon or GBA 2.5 of ya. No, 2.5 is right. GBA or C level, but yeah, now it's 2.5 and even 3. But I just want to see a C level lower than that. And that guy, tomorrow, oh, when he says doing, oh, C level, yeah, he says doing not B level. He says, he says, come on, B plus. Oh, go there, come on, A net A plus level. And when he says doing, yeah, tomorrow, boom, on it, not level, yeah, the next tomorrow. And oh, when he says doing, oh, C doing, that do a GBA. General C plus in 2.5 or Yawara, but B solution or 3 and 3 table, or A solution or 4 body. So, general C average PM, C zero, a canaima, or on middle, or on Hane, Clady of PM, Wobia.
Top and you be your Ted Kajaro, John Jonari in a blue, Bada Yamu, Musu, Tinjago, and Shivala.
Mama, through Lugina, Yuyava, Nelson, or Siawen T body, or Beba Damasu, that's a room you are, that's a Ramale. Telo Yadlu, or private institution or public institution, Sura, or Takado Yi, or Publica Punan Takado Yi Mayo, now we are Soya Punan Takado Yi Mayo, or Pasa Takado Yi Mayo, Benyamasu Yavari.
Okay,
so I like Kamari, come here, don't I like Kamari.
The Takado Matiame, the Tinganzariu, the later Tatania, who Sabido, who Tatan Tamboli, Elumu, Sa Yubido. Lila Gwen Yare Suramula Tano Tia, age all in the nation Java.
Okay, Aro through a late Hania Sarabia. The Cho High School class deal, a late Amaria, Tayu Yadlo, or Tatua, a map be the class deal, a Tatama, Tabu Julu Yare, Sura, a Tatama, or a man leader Wobia, General High School Bibua, a man leader, Machimini Bima do a high school Bimao. Dodo, I am my lady, oh, two Clidia, Yandore Clidia, and then call on a Pijare. อาจารย์เลยสรุปว่าอัธรรมไม่เอาขึ้นเนี่ยอะเลรามมาเนี่ยชุคลาสเนี่ยตรุจูอยู่ทาจาเลยไอ้ก็อัธรรมเนี่ยยอมเลยขาจาแล้วไอ้อ่ําเลเซยาบัวตุ้มมาโหท่านนี่เราท่านนี่คว่ําเนี่ยเป็ดตัวได้ขาจาแล้วเจนเนี่ยนอกแต่ตะนิดคว่ําบ่เปียดีมาไฮสคูลมาเล่นนี่แต่เราตัวเจนเนี่ยตะนิดคว่ําตัวตะกะตุคลาสติวตั้วอยู่จาเลยเออเจ้ามานี่ล้างอยู่อ่ะเจ้ามานี่อยู่หิงอโพคะตะเปียมาไม่กုံตัวไฮสคูลมาตะนิดเนี่ยเฉยมาปะสัน ပြီးဥပမာတချို့ဆို20 30လောက်ပြီးရထားကြပြီ
။ Wow season 17တူတာဆုံနဲ့ American တခွင်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုအလှည့်ပေးကြအောင်ပါဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးထားပါတယ
်ဒီတစ်ပတ်တော့အာကာသရေကမှိုက်တယ်ကဘာမျိုးပေါ်ကိုမထင်မပဲကြာလာရင်ဘသူ့မှာတာဝန်ရှိတယ်နိုင်ငံတကာမှာဘလူမူတွေချပြီးဖြည့်ရှင်းကြတယ်ဆိုတာတွေပြောပြပေးပါမယ်မနက်ငယ်မြောက်ပိုင်းချင်းပြည်နယ်ဖားကန့်ဒေသကကြောက်စိမ့်လောက်ကတခုမှာ2016နိုဝင်ဘာလတုန်းကအရှိ15ပေရှိတဲ့စလင်ဒါပုံတတ္တုအပိုင်းစာကြီးတခုနဲ့တူးနဲ့တိတ်မွေးတဲ့နေရာမှာတော့တရုတ်စာတွေပါတဲ့ apain sa ngay tuku cha yauk khe ba de di apain sa ri ha a shin pin ne ne yauk la bi tru cha la tan ga paok kwe tan ne tu de lo de da kan ri ga pyo ba de ji de apain sa ga pe 150 law khong thwat twa bi ma ye set shwet nwe de ko cha twa ra phit bi tu chaung thi kai mu da song dia ma shi ga bi me te de apain ga ro a na ga ain da long ye khong mu ko thi kai shi ga de lo so ba de အပိုင်းစာအကြီးဟာထိပ်ပိုင်းမှာဝါယာဂျူးတွေပါပြီးအင်ဂျင်နက်တူတယ်လို့မျက်မြင်တချို့ကပြောကြပြီးအစိုးရထုတ်သတင်းစာမှာတော့ဆက်လိုက်ဂျူးရုဒါမှမဟုတ်လေယင်ဒါမှမဟုတ်ဒုံးကျည်ရဲ့အစိတ်ပိုင်းတစ်ခုဖြစ်မယ်လို့ယူဆရာအကြောင်းပဲဖော်ပြပြီးအသေးစိတ်ကိုမပြောပါဘူးစာတမ်တန်တက်ကလူကအာဂါတာဆွန့်ပစ်ပစ္စည်းဆိုင်ရာသူ့တည်တနာပညာရှင်ကလီမန့်ရမ်ကတော့မြမမျိုးဘော်ကိုဒီအပိုင်းစာမ ရော့ကက်ရဲ့အစိတ်ပိုင်းဖြစ်နိုင်ကြောင်းခန့်မှန်းခဲ့ပါတယ်။တချို့သိပ္ပံပညာရှင်တွေကတော့ကချင်ပြည်နယ်နဲ့မိုင်400ကျော်လောက်အကွာမှာရှိတဲ့စီချွန်းပြည်နယ်စီချမ်းမြို့ကဂျိုးလူတွေလွတ်တင်တဲ့နေရာကနေကြလာတာဖြစ်နိုင်တယ်လို့တွက်ကြပါတယ်။တရုတ်ဘက်ကတော့အတည်ပြုချက်မပေးပါဘူး။နာဆာအာကာသစူးစမ်းရေးအဖွဲ့ကသိပ္ပံပညာရှင်ဒေါက်တာပရိတာတင်ကတော့ရော့ကက်ကမ္ဘာပတ်လမ်းလဲကိုရော ီးပိုင်းတွေဟာရော့ကက်ပစ်လွတ်တဲ့နေရာနဲ့တိတ်မဝေးတဲ့နေရာတွေတဝိုက်မှာကြားရောက်လေရှိတယ်လို့ထိခိုက်ပျက်စီးမှုတွေရှိတတ်တယ်လို့လည်းပြောပါတယ်
အာကာသဆုံးဖြတ်ပစ္စည်းတွေကအာကာသထဲမှာနေပဲနဲ့ကဘာပေါ်ပြန်ကျလာတဲ့အခါကျတော့သူ့မီးလောင်ပြီးပြက်ကျတဲ့ဟာအပြင်မီးမလောင်ဘဲနဲ့တစိမ့်တစ်ပိုင်းနေပြက်ကျလာတဲ့အခါကျတော့ပြက်ကျလာတဲ့ဒုတဲ့ပမာဏကြီးပြီးတော့တဏှာယူမိုင်းတပေါင်းခွဲ2000လောက်နဲ့ကဘာလီဒူတွေကနေပြီးတော့အရှိန်နဲ့ဆင်းလာတဲ့အခါကျတော့ဒီလူနေရက်ွက်တွေမြို့တွေရွာတွေပေါ်ကျတဲ့အခါအပြည့်စီးတွေများပါတယ်ဒါအပြင်ဒုံပြန်ဆွတ်စခန်းကြီးကဘာပေါ်မှာမြောင်များစွာကြီးတဲ့အထက်ကနေပြီးတော့ဆွတ်တင်လိုက်တဲ့နေရာရဲ့ပတ်ဝန်းကျင်မှာဒုံပြန်ရဲ့ပထမဆင့်တို့ဒုတိယဆင့်တို့ကကဘာလီတူတဲ့ကိုအချိန်နဲ့ပြန်ကျလာတဲ့အခါကြလို့ရှင်အင်းကြီးပျက်စီးတယ်လူအသေးပျောက်ရှိတယ
်ဒီလိုအာကာသအမှိုက်တွေမြေပြင်ပေါ်ကိုပြန်ပြီးကျရမှာထိခိုက်မှုတွေရှိနိုင်တဲ့အတွက်အာကာသဝန်းကျင်နဲ့ပတ်သက်ပြီးကမ္ဘာနိုင်ငံတွေကြားစည်းကမ်းတွေတက်မှတ်ပြီးသဘောတူညီချက်တွေချထားပါတယ်
1998ခုနှစ်မှာ Outer Space Treaty ဆိုတဲ့ကမ္ဘာနိုင်ငံများပါဝင်တဲ့အာကာသဝန်ကျင်သဘောတူညီချက်ကိုလက်မှတ်ရေးထိုးထားပါတယ်။အခုအချိန်မှာနိုင်ငံ100ကျော်ပါပြီးတော့ American Russia, Britain, England, ဥရောပနိုင်ငံများ၊ Japan အစပြင်တရုတ်နိုင်ငံလည်းပါပါတယ်။ကမ္ဘာနိုင်ငံပါဝင်မှုရှိမရှိတော့ကျွန်တော်မသိသေးပေမဲ့ပါဝင်တဲ့နယ်လို့ထင်ပါတယ်။ဒီပါဝင်တဲ့နိုင်ငံတွေကအာကာသစူးစမ်းလေ့လာရေးတို့သိပ္ပံသုတေသနအချက်လက်တွေအာကာသဝန်ကျင်ကိုအသုံးပြုပြီးတော့မူလဝတ္တရာတိဥတုဘူမှုပေတာ၊ယူပပေတာ၊ဓာတုပေတာနောက်ပြီးတော့ဆက်တွေ့ရေးကိရိယာဂျိုတုအားအစပြုလုပ်ပိုင်ခွင့်ရှိပါတယ်။အဲ့တော့အဖွဲ့ဝင်နိုင်ငံအချင်းချင်းလည်းဒီအာဂါတာနီးပညာဖလှယ်ဖို့သဘောတူညီခဲ့တဲ့အပြင် DBEP ဆိုင်ရာအာဂါတာဝန်ကျင်ကိုအသုံးပြုဥပဒေနဲ့စည်းကမ်းတွေကိုလည်းလိုက်နာဖို့အတွက်ကိုသဘောတူလက်မှတ်ရေးထိုးထားကြပါတယ
်။အခုလိုနီးပညာဖလှယ်တာတွေသူတေသနလောက်တာတွေအပြင်အာဂါတာတွေကစွန့်ပစ်ပစ္စည်းတွေကျလာလို့ထိခိုက်ခြင်းဘယ်သူစီမှာတာဝန်ရှိတယ်ဘလို့အရေးယူဆောင်ရွက်ရမယ်ဆိုတာကိုပါပြတ်ထန်းထားတာပ
ါမိမိနိုင်ငံအတွက်အာကာသဝန်ကျင်ကိုအခြေခံပြီးသူတည်တနာပညာရေးစီးပွားရေးဆက်တွေတိုးတက်မှုလုပ်တဲ့ဟာမှာအပြည်ပြည်ဆိုင်ရာထိခိုက်နေတာဆုံးရှုံးမှုကိုလည်းကာကွယ်ထိန်းသိမ်းဖို့တာဝန်ရှိတယ်ဆိုပြီးတော့ Outer Space Treaty ပြည်ညင်းစာတမ်းထဲမှာပါဝင်ပါတယ်အဲ့တော့နိုင်ငံတနိုင်ငံရဲ့အစိုးရပိုင်နဲ့ဂျိုတူပဲဖြစ်ဖြစ်ဒုံးပြင်းပဲဖြစ်ဖြစ်ဒါမှမဟုတ်လို့အဲ့ဒီနိုင်ငံမှာရှိတဲ့ပုဂ္ဂလိကပိုင်နဲ့ဒုံးပြန်ပဲဖြစ်ဖြစ်ဂျိုတူပဲဖြစ်တင်လိုက်လို့ရှိရင်တင်လိုက်တဲ့ပစ္စည်းကြောင့်ပျက်စီးသွားခဲ့တဲ့မိမိတိုင်းပြည်မှာပဲဖြစ်ဖြစ်သူတစ်ပါးတိုင်းပြည်မှာပဲဖြစ်ဖြစ်ဒီလိုဖြစ်ခဲ့လို့ရှိရင်လွတ်တင်လိုက်တဲ့တိုင်းပြည်ကနေပြီးတော့မှတာဝန်ယူပြီးတော့အကုန်ပြန်လျော်ပေးရပါတယ်ဥပမာကဲကျွန်တော်တို့ဗမာပြည်မှာဒုံးပြန်လွတ်တင်စခန်းမရှိသေးပါဘူးဒါပေမဲ့ကျွန်တော်တို့ဗမာပြည်ကနေပြီးတော့ဆက်တွေ့ရေးဂျိုတူနီးပညာသုတေသနဂျိုတူလွတ်တင်မယ်ဆိုလို့ဆိုရှင်အမေရိကန်နိုင်ငံတချို့ဂျပန်တချို့သွားပြီးလွတ်တင်တဲ့အခါကြလို့ရှင်ကိုပိုင်တဲ့ဂျိုတူဖြစ်တဲ့အတွက်အာကာသရောက်သွားတဲ့အချိန်ပဲဖြစ်ဖြစ်ဂျိုတူပျက်စီးသွားခြင်းပဲဖြစ်ဖြစ်လွတ်တင်တဲ့ဂျိုတူပိုင်ဆိုင်တဲ့နိုင်ငံကနေပြီးတော့အကုန်လျော်ပေးရပါတယ်
နောက်တစ်ခုကလွတ်တင်လိုက်တဲ့ဂျိုတုကဗမာပြည်ရဂျိုတုတစ်ခုဆိုပါစို့နောက်ဂျိုတုတစ်ခုကတခြားနိုင်ငံကအဲ့ဂျိုတုတစ်ခုအာဂါတာတဲမှာအကြေးမြားတစုံတစ်ခုတော့အကြောင်းအရာကြောင့်မလွဲမဆောင်သာတိုင်ပြီးခဲ့ပြီလို့ရှိရင်ကဘာလေးတုတဲကိုပျက်စီးပြီးပြန်ကြလာတဲ့အခါမှာမီးလောင်ပြီးကြသွားရင်တော့အရေးမကြီးမပျက်စီးတဲ့စိတ်ပိုင်းတွေဘယ်နိုင်ငံမှာပဲဖြစ်တယ်ဘယ်နေရာမှာပဲဖြစ်က
go pian pi jam is re chinya cha cha lu re atok go thait talan phit khe ja ra ba
right on tip so re experimental santa se agata satan go lu ngae de 2013 khu ne ka tayauk pi ya phit tin ga ba aku 2016 khu ne atila tay ye ni ma kaba bo u pyet ja ro me lu pyo de akha ja ro di agata satan ga 8 tan kwe 9 tan law le pi do tanayu 1000 kwe 2000 law sain ne be ma ja ma le so ra ma ti ba u pyan ja me ya lu re myo ywa bo ja ma la so pi do ma atik lan phit khe ba de kan kaung chin no di ya di kaba le du de yauk de akha ma asait sait apwa bo mo no le du ne tai pi de akha ja mi lang pyet twa pi do tacho de sait de pain law be asait taung tamout dia le u lo ja khe ba da chaung lu ate pyaung ma shi khe ba u
Dilo Pin Muri ha, a chemiwe, Jonya Nainamo, Natal Sichau Tema, Agata Amai, Jarane, Jonkiare, Nyamaning and Nine, Nanganaga, Agata, Winjan, Sanya, the Bordu Nijaku, Lemma Yetu Tate Marelu, Doctor Breda, Tinga, a jump big at Jump Tempia, Tither Infatre, Big Banet, Nipina, Ganago, Timabe, Yana Ladiasi, not above my Bambi, Savia.
Doctor Muta season in Sapiga preparation. တော်တာရှင်များရှင်မြန်မာနိုင်ငံတိုင်းသားဒေသတွေမှာဖြစ်နေတဲ့စစ်ပွဲတွေကြောင့်အပြစ်မဲ့ပြည်သူတွေတေဆုံးနေရပါတယ်ဒီလိုစစ်ပွဲတွေရစဲရေးအတွက်
မကြာခင်ဗီအိုအေရဲ့တောက်ချာနေညပိုင်းအစီအစဉ်လေးပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြံနေသေးတဲ့အချိန်တွင်းမှာသတင်းကျဉ်းချုပ်ကိုကိုအောင်အောင်ကပြောပြပေးမှာပါမြိတ်ကန်ပြည်အောင်စုတက်ဆတ်စ်ပြည်နယ်စင်တာဖီမြို့ကအထက်တန်းကျောင်းမှာဒီကနေ့မနက်ပိုင်းကတနက်ဖြစ်ကတ်မှုဖြစ်ပွားတာကြောင့်ကျောင်းသူကျောင်းသားတချို့သေဆုံးမှုရှိခဲ့ကြောင်းသတင်းတွေမှာဖော်ပြပါတယ်လူတချို့လည်းဒဏ်ရာရခ single, Nangan Rima, I mean Zone Singani, alone, I mean Zone single, Tamalai Jang, Tigini Topian, WHO, Kaba Jama, Yipuji, Tina Jama, Popia Tower, eh? Dita Rima, Yoga Kusam, single. Alela Singani, I mean Zone Sipi, Pionagapi, Nanganagamaro, a name Zone Sipi, Tamatarawa, a nom your pine pin at the coup pite, Luta Tanlo, Nitang, Bandaga Muma, Yoga Kusan, Nemugo, TPKP, and now WHO, Gulu Pionet, Tamalai Tawakmia. Malaysia when you do how Najib Razaya Ingo Dignimina Sobe Mahiga to Mena Yalari at Tugu Panomes or Command Pyosumuri Tula Niware. Mwisa Kure Lewo Yedanarine at the Chapur and Bisi Pare Tambuji Leka in Niasis at Lilone. Kiza on Leswet the Daconasana Lungo Yega Digni things like Bare. Chimbia Chasamu Mujiko Chamuri Suswet in it, Mr. Najib Go Songasi Nirayat Zigabine Pier, a Gulu Samyadale Pierbare. Kuala Lumpur juga asimi kondo Saud Kuma Najib ne patah nilai takkan digule. Cadangan ini naungan saat ini bila wujud syapu yang mah apolan bersedia guh tayun nengere lu anabani katrin thok jamane. Palestine juga lu kuih guh Israel berkasih nuri capik pentasi dia tuat sobi Israel guh kula tamga lu kuih mah minyak api tempat suware. Di dalamnya sahabat Gaza di dalam api bagai Palestine juga sangat jauh tuin.
ဒီဆုံးတန်းရရသူနေတော့အောင်အစ်ဇရေဘက်ကအထောက်အလှကင်ခဲ့တဲ့အထောက်အထားအမြင့်ချင်းမဲ့တွေ့ရတယ်လို့လူခွေးကော်မရှင်နာမင်းကြီးဇာယက်ရိုက်ယယ်ဟူစိန်ကပြောပါရခင်ဗျာ။တရင်ချင်းချုပ်ကိုကိုအောင်ကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ည
ါတယ်ကျမမြတ်သစင်အောင်ပါ
This program has come to you from the Voice of America, Washington.